Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မေကန်တန်ရဲ့2022ခုနှစ်မေလ26ရက်ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေ Flight to Meter 24 40 51တို့အပြင် Flight Lab Meter 190 kHz 1905တို့ကနေဓာတ်ရိုက်ချုံးနေနေပါတယ်ရှင်ဒီမှာအင်ဂျင်နိုင်မှာ VOA မြန်မာပိုင်းစီစဉ်ကို website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းထုတ်လွှင့်ချိန်နဲ့တပြေးညီဓာတ်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့မနေ့သတင်းအစီအစဉ်မှာနိုင်ငံတကာတန်ခတ်မှုတွေကြောင့်အရက်သားအုပ်ချုပ်မှုပြန်လည်ဖြစ်ထိုးရေးကိုအထောက်အကူဖြစ်လိမ့်မယ်လို့ကုလအထူးကိုယ်စားလှယ် Tom Andrews ကပြောကြားလိုက်တဲ့သတင်းနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရမှာပါ။အဲဒီနောက်မှာတော့
temporary ဆိုတဲ့အနေအထားအရပဲ temporary ဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ရေရှည်ရောနည်းနည်းလေးရောစိုးရိမ်မှုရှိတယ်ပြီးတော့ဒီဟာကဘယ်လောက
်ဒါကတော့အမေရိကရောက်မြန်မာနိုင်ငံသားတွေအတွက် American အစိုးရကခွင့်ပြုလိုက်တဲ့ TPS ယာယီနေထိုင်ခွင့်တက်တန်းစတင်လျှောက်ထားရမှာရင်ဆိုင်ရမယ့်အခက်အခဲတချို့ကိုဆန်ဟိုစီးပြည်နယ်တက္ကသိုလ်ကမြန်မာကျောင်းသားတအူပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါအိန္ဒိယမီဇိုရန်ပြည်နယ်ထဲခိုလုံသွားသူ2000ဝန်းကျင်ရှိနေတဲ့အခြေအနေရခိုင်မြောက်ပိုင်းစစ်ဆောင်စခန်းတချို့လေပြင်းတံကြောင့်ပျက်စီးသွားတဲ့အခြေအနေစတဲ့သတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်မှုရှိပါတယ်နောက်ပိုင်းမှာတော့အင်္ဂါနေ့ညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရမှာပါအခုတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုအောင်လင်ဦးတို့ကပြောပြမှာပါရှင်
အမေရိကန်သတင်းသမားအပါအဝင်မြန်မာနိုင်ငံတွင်ဖမ်းဆီးခံထားတဲ့ဒါဇင်နဲ့ချီတဲ့သတင်းသမားတွေအလုံးချက်ချင်းပြန်လွှတ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ
် Our colleagues on the ground today repeated their call for an immediate release of dozens of journalists
ဖေဖော်ဝါရီလတရနေ့စစ်တပ်အနာသိမ်းပြီးနောက်ဖမ်းခံထားရတဲ့ဒါဇင်နဲ့ချီတဲ့သတင်းသမားတွေအလုံးကိုချက်ချင်းပြန်လွှတ်ပေးဖို့မြန်မာဆိုင်ရာကုလသမဂ္ဂအဖွဲ့ကထပ်မံတောင်းဆိုထားပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကအင်ကာနေ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ်ပြီးခဲ့တဲ့တနင်္လာနေ့တုန်းကမလေးရှားနိုင်ငံကွာလာလမ်ပူကိုသွားမယ်လေရင်ပေါ်မတက်ခင် Frontier မြန်မာသတင်းလုပ်ငန်းရဲ့သတင်းကအုပ်ချုပ်မှုအယ်ဒီတာအမေရိကန်နိုင်ငံသားဒန်နီဖင်စတာကိုအနာဒိစစ်ကောင်စီကဖမ်းဆီးခဲ့တာဖြစ်ပြီးလက်ရှိအင်းစိန်အချင်းထောင်မှာချုပ်နှောင်ထားကြောင်း Frontier မြန်မာသတင်းဌာနကပြောဆိုထားပါတယ်။ဘာကြောင့်ဖမ်းတယ်လဲဆိုတာကတော့မသိရသေးပါဘူး။အမေရိကန်သတင်းသမားအပါအဝင်မြန်မာနိုင်ငံမှာဖမ်းခံထားတဲ့သတင်းသမားအနည်းဆုံး88ဦးရှိပြီးဒီထဲက52ဦးကိုအချင်းထောင်မှာဆက်လက်ထိန်းသိမ်းထားဆဲဖြစ်တယ်လို့ကုလသမဂ္ဂကအင်္ဂါနေ့မှာပြောဆိုထားပါတယ်။မေလ2ရက်နေ့တုန်းကတော့ဒီမိုကရက်တစ်မြန်မာအသံ DPD သတင်းထောက်ကိုမင်းညိုကိုအပြစ်ရှိကြောင်းဆုံးဖြတ်ပြီးထောင်သုံးနှစ်ပြစ်ဒဏ်ချမှတ်ထားပါတယ်။စစ်တပ်ရဲ့လုပ်ရက်တွေကိုသတင်းဖော်ပြနိုင်ရေးမှတ်တမ်းရယူနိုင်ရေးဆောင်ရွက်သူတွေအပေါ်စစ်တပ်ကအကြမ်းဖက်တာတွေသတင်းသမားတွေကိုဖမ်းဆီးတာတွေဟာဆိုရင်မြန်မာနိုင်ငံတွင်လွတ်လပ်စွာဖွင့်ဟပြောဆို권ကိုမကြုံစဘူးတိုက်ခိုက်မှုဖြစ်တယ်လို့လဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရကပြောဆိုထားပါတယ်ရှင်။အနာဒိစ်တဲ့အပေါ်နိုင်ငံတကာရဲ့တစည်းတလုံးတဲ့ဒဏ်ခပိတ်ဆို့မှုတွေဟာဆိုရင်မြန်မာနိုင်ငံမှာအရသာအုပ်ချုပ်မှုစနစ်ပြန်လည်ဖြစ်ထွန်းလာစေရည်အတွက်အထောက်အကူဖြစ်နိုင်တယ်လို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews က VOA အာရှအစီအစဉ်နဲ့တီးတန့်ဆက်သွယ်မေးမြန်းမှုမှာပြောပါတယ်။ဆီယနာသိမ်းမှုမှာတာဝန်ရှိသူတွေကမကအနာဒိစ်ကောင်စီကိုပါအမေရိကန်ကတန်ခတ်အရေးယူလိုက်တဲ့အချက်နောက်အမေရိကန်ဗြိတိန်နဲ့ကနေဒါတို့ကမြန်မာနိုင်ငံဆီယနာသိမ်းမှုမှာတာဝန်ရှိသူတွေအပေါ်တင်းညီတညွတ်ထဲတန်ခတ်ပိတ်ဆို့ဓာတ်တွေကိုထောက်ပြပြီးမြန်မာလူထုနဲ့အတူရပ်တည်လို့တဲ့နိုင်ငံတွေအနေနဲ့အလားတူတစုတစည်းတဲ့တန်ခတ်ပိတ်ဆို့မှုချမှတ်ရင်တော့စစ်ကောင်စီအပေါ်အစွမ်းကုန်တန်ခတ်ပိတ်ဆို့အရေးယူမှုဖြစ်စေနိုင်တယ်လို့ယူဆတဲ့အကြောင်းအထူးကိုယ်စားလှယ် Andrews ကပြောပါတယ်လက်ရှိမှာတော့နိုင်ငံ40လောက်ကမြန်မာပေါ်မှာစီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုချမှတ်ထားပြီးဖြစ်ပါတယ်။မြန်မာပေါ်ဒဏ်ခတ်ပိတ်ဆို့မှုမချမှတ်ရသေးတဲ့မြန်မာအပေါ်လက်နက်တင်ပို့မှုတားမြစ်ချက်ကိုမကန့်သတ်လို့တဲ့နိုင်ငံတွေကိုဖော်ထုတ်ပြီးမြန်မာလူထုနဲ့အတူရပ်တည်လာစေရေးတိုက်တွန်းအားပေးနိုင်ကြောင်းလည်းသူကထပ်လောင်းပြောပါတယ်
။ For the international community to step up and take these strong sanctions.
မြန်မာလူလူနဲ့အတူရပ်တည်နေပါတယ်ဆိုတာနဲ့မြန်မာလူလူကိုတိုက်ခိုက်နေတဲ့စစ်လက်နဲ့ပစ္စည်းတွေဝယ်ယူနိုင်ခြင်းမဲ့ဘဏ္ဍာငွေကြေးဖြတ်တောက်ရေးကိုအတူတကွဆောင်ရွက်မယ်ဆိုတာကိုရှင်းရှင်းလင်းလင်းပြသဖို့အတွက်နိုင်ငံတကာအတိုင်းဝန်ဘက်ကပြင်းထန်တဲ့တိုက်ခတ်ပိတ်ဆို့မှုချမှတ်ရေးလက်နက်တင်ပို့မှုတမ်းမြစ်ချက်တွေကိုဆောင်ရွက်ဖို့လိုအပ်တယ်လို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်အန်ဒရူးစ်ကတိုက်တွန်းပါတယ်။စစ်ကောင်စီကိုနိုင်ငံတကာဘက်ကတညီတညွတ်ထဲဒဏ်ခတ်ပိတ်ဆို့ရေးတိုက်တွန်းအားပြနေတဲ့ကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ကအာဏာသိမ်းမှုနောက်ပိုင်းထွက်ပြေးတိမ်းရှောင်ရသူတွေအပါအဝင်နိုင်ငံတွင်းအကူအညီလိုအပ်သူတွေကိုလူသားချင်းစာနာထောက်ကူမှုပေးအပ်ဖို့ကလည်းသိပြီးအရေးကြီးနေတဲ့အကြောင်းထောက်ပြပြောဆိုခဲ့ပါတယ်ရှင်။ကယားပြည်နယ်လွိုက်ကော်နဲ့ဒီမော့ဆိုမြို့တွေမှာအင်ကာနီကစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒီမော့ဆိုမြို့ကရဲစခန်းကို PDF အဖွဲ့ကပစ်တာကြောင့်နှစ်ဖက်တိုက်ပွဲဖြစ်ခဲ့ပြီးနှစ်ဖက်စလုံးမှာအကြဆုံးရှိတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။
ဒီကံလို့ PDF မှာကတောင်းရတဲ့အရာကမရောက်သေးဘူး။အခုလည်းထိခိုက်ရှိတဲ့တန်ချက်ကကားနဲ့ဒီပြစ်ခံသူတို့လည်းပြစ်ခံဖြစ်ရလေ။ဒီကမဲ့အရေးကျတော့ဒီမပြီးနိုင်ပေါ့
။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းတိုက်ပွဲဖြစ်တာကိုအတည်ပြုပေမဲ့အခြေအနေအသေးစိတ်မသိသေးတဲ့အကြောင်းအင်ကာနီမှာ VOA ကိုပြောပါတယ်။ဒီမော့ဆိုမျိုးကဒေသခံထောင်ချီပြီး OA ဆွန်ခွာတိတ်ဆောင်နေကြရပါတယ်။ရိုင်းကော်မျိုးပန်းကန်စစ်စေးရေးဂိတ်မှာလည်းတိုက်ခိုက်ကြပါတယ်။ရိုင်းကော်မှာတိုက်ပွဲဖြစ်တယ်လို့အဖမ်းစည်းတွေလည်းရှိတယ်လို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်
။မနေ့ကတော့သူတို့ရိုင်းကော်ဘက်မှာဖမ်းဆီးရမိခဲ့တဲ့လူတွေလည်းသူတို့ရိုင်းကော်ဘက်မှာရှင်းနေတော့သူတို့ဖမ်းဆီးရမိတယ
်။ရန်ကုန်ပါဝင်ဒေသတချို့မှာတော့အင်ကာနီကပောက်ကွဲမှုတွေဖြစ်ပါတယ်။ရန်ကုန်ကတင်ကန်းကျွန်းရွှေပြည်သာမြို့နယ်တွင်မှပောက်ကွဲမှုဖြစ်တယ်လို့ပသိမ်မန္တလေးတို့မှလည်းအင်ကာနီကပောက်ကွဲမှုတွေဖြစ်ပါတယ်။ဖောက်ခွဲပစ္စည်းအမျိုးအစားကိုရောဘယ်သူလက်ချက်ဆိုတာကိုပါရှင်းရှင်းလင်းလင်းမသိရပါဘူး။ကချင်ပြည်နယ်ဟိုမျိုးထွက်ကုန်းတရာနယ်အင်ကာနီကမိုင်းခွဲဖျက်ဆီးခံရလို့ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဘောလ်ကန်ဘော့စကီးယားနဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာတို့အင်ကာနီမှာရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့မြန်မာနိုင်ငံတွင်းကလက်ရှိအခြေအနေတွေကိုဆွေးနွေးကြပါတယ်
They discussed the plight of the Rohingya people, the situation in Myanmar.
Bangladesh ကိုရောက်နေတဲ့ကုလသမဂ္ဂထွေထွေညီလာခံဥက္ကဋ္ဌကဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့တွေ့ဆုံပြီး Rohingya တွေရဲ့အခက်အခဲမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေအပါအဝင်ဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုကုလသမဂ္ဂထွေထွေညီလာခံဥက္ကဋ္ဌရဲ့ပြောခွင့်ရ Brendan Barma ကအင်ကာနီကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါစစ်တပ်အာဏာသိမ်းတာကြောင့်မတိမငြိမ်ဖြစ်နေတာနဲ့အတူပဲမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကြောင့်ရိုဟင်ဂျာတွေထပ်နေပြန်ရေးလုပ်ငန်းစဉ်မရေမရာဖြစ်နေတဲ့အပေါ်စိုးရိမ်နေလို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကဆွေးနွေးခဲ့ကြောင်းလည်းဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြပါတယ်။ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့လည်းတီးတန့်တွေ့ဆုံပြီးရိုဟင်ဂျာအရေးကိုဆွေးနွေးခဲ့ပါတယ်။
In that speech, he commended Bangladesh for offering shelter and protection to the Rohingya fleeing.
ရှခိုင်ပြည်နယ်မှာဖိနှိပ်မှုတွေ၊ဆိုးရွားလာတဲ့ပြည်မှုကျူးလွန်ခံရမှုတွေကနေထွက်ပြေးကြရတဲ့လူဝင်ကြတွေကိုခိုလွန်ခွင့်ပေးထားတဲ့အတွက်ဘင်္ဂလားဒေ့ရှ်ကိုကျေးဇူးတင်တဲ့အကြောင်းဘင်္ဂလားဒေ့ရှ်အစိုးရရဲ့နိုင်ငံသားရေးဝန်တန်းလေ့ကျင့်ရေးဌာနမှပြောတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့တယ်လို့လည်းပြောခွင့်ရ Brendan Barma ကပြောဆိုခဲ့တာပါရိုဟင်ဂျာဒုက္ခသည်တိမ့်ချီခိုလုံနေတဲ့ကောက်ဆက်ပစားကဒုက္ခသည်စခန်းကိုဗုဒ္ဓဦးနဲ့မှာကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဘောလ်ကန်ဘော့စကီးယားတွဲရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံဖို့လည်းစီစဉ်ထားပါတယ်။မြန်မာဘက်ကတော့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လက်ခံဖို့သဘောတူထားပေမဲ့လည်းရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူး။
တန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ32 kHz 938တုံညာတိုင်းဒိုမီတာ40 kHz 948တုံညာတိုင်းဒိုမီတာ48 kHz 615တုံညာနဲ့တိုင်းနက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အမေရိကန်နဲ့ရုရှားနိုင်ငံကြားသဘောထားကွဲစရာကိစ္စတွေပေါ်ပေါက်နေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှိလာတဲ့လူခွေရန်တွေ့ဆုံမှုရှိနေပါတယ်။ဆမုထက်တီခုနှစ်နိုင်ငံကြီးစကန်ဖွဲ့ရဲ့ဗြိတိန်နိုင်ငံကစီအိုဝဲနဲ့မြောက်အတ္လန္တိတ်စာချုပ်ဖွဲ့နေတိုးရဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆယ်မြို့တော်က စီးပွားတွေတက်ရောက်ဖို့စီစဉ်ထားတဲ့သမ္မတဘိုင်ဒန်ရဲ့ပထမဆုံးနိုင်ငံတကာခီးစဉ်မှာရုရှားသမ္မတနဲ့ပါဇွန်လ16ရက်နေ့တွေ့ဆုံမှုဖြစ်ဆက်စီစဉ်ခဲ့တာဖြစ်တဲ့အကြောင်းလဲအင်ဂျီရောကအင်္ဂါနေ့မှာပြောဆိုလိုက်တာပါ
The leaders will discuss the full range of pressing issues as we seek to restore predictability and stability to the U.S.-Russia relationship.
American and Russia ဆက်ဆံရေးမှာကျူတင်ခံမှန်းတွက်ချက်နဲ့ပြီးပြည်ညင်မှုရှိတဲ့အခြေအနေမျိုးပြောင်းရဖို့ American ကလိုလားနေတာကြောင့်ခေါင်းဆောင်တွေရောက်တွေ့ဆုံရမှာအရေးကြီးတဲ့ကိစ္စတော်တော်များကိုဆွေးနွေးမှာဖြစ်ပါတယ်လို့အင်ဂျီရောပြောဝင်ရဂျန်ဆာကီကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။သမ္မတဘိုင်ဒန်ဆိုရ3လတက်တန်းအတွင်းဒုတိယအကြိမ်ဖြစ်ရုရှားဆိုရတာဝန်ရှိသူတွေကိုအမေရိကန်ကအရေးယူတန်ခတ်ဖို့စီစဉ်နေချင်းဧပြီလထဲမှာတော့ရုရှားသမ္မတနဲ့တယ်လီဖုန်းဆက်စကားပြောတဲ့အချိန်မှာသမ္မတဘိုင်ဒန်ကတွေ့ဆုံမှုပထမဆုံးချိန်ကန့်လန့်ခဲ့တာပါ။သမ္မတဘိုင်ဒန်ကရုရှားသမ္မတနဲ့ဆက်ဆံရမှာတော့သမ္မတဟောင်းဒေါ်နယ်ထရန့်နဲ့တော့မတူပါဘူး။သမ္မတဟောင်းထရန့်ကတော့2016အမေရိကန်သမ္မတယူကော့ပွဲမှာသူနိုင်ရအောင်ရုရှားကကူညီခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်ကိုမချာခဏတည်ချလို့ရှိပါတယ်။သမ္မတဘိုင်ဒန်ကတော့2020ပြည်နှစ်ရွေးကောက်ပွဲမှာရုရှား၏ကြောင်းဝင်စုပတ်မှုရှိတယ်ဆိုပြီးထောက်လိုင်းရေးသတင်းတွေကိုအခြေခံဆွဆွဲကြတာပါ။ဒါမှမဟုတ်သမ္မတဘိုင်ဒန်တာဝန်ယူပြီးသိမ့်မချခင်မှာပဲနျူကလ িয়ার လက်နက်ထိန်းချုပ်ရေးနှစ်နိုင်ငံသဘောတူညီချက်တက်တန်းကုန်နေတာကို၅နှစ်တက်တန်းတူရုရှားသမ္မတနဲ့သဘောတူခဲ့ကြပါရဲ့။ဒီစင်းနဲ့ Hamas တရားပြစ်ခတ်ရဆက်လိုက်ပြီးနောက်ဂါဇာဒေသကပါလက်စတိုင်းကိုအကူအညီပေးဖို့ American Congress တို့ထံကဒေါ်လာ85သန်းတောင်းခံမှာဖြစ်ကြောင်း American နိုင်ငံရဲ့ဝန်ကြီး Anthony Blinken ကပြောဆိုလိုက်ပါတယ်။ပါလက်စတိုင်းသမ္မတ Mahmoud Abbas နဲ့ Ramallah မြို့မှာအင်္ဂါနေ့ကတွေ့ဆုံပြီးနောက်ဝန်ကြီး Blinken ကအကူအညီပေးရေးစီစဉ်ကိုပြောဆိုလိုက်ကြပါ။နောက်ဆုံးဖြစ်ခဲ့တဲ့ပြစ်ခတ်တရားဖြစ်ရှိမှုလိုအပ်နေတဲ့ပြဿနာကြီးတွေရှိနေတယ်ဆိုတော့ပြသတဲ့လက္ခဏာဖြစ်ပြီးနောက်ထပ်မဖြစ်အောင်လုပ်ဖို့လူနေရဲ့ကိစ္စတွေကိုဆွေးနွေးဖြစ်တဲ့အကြောင်းလဲဝန်ကြီးပြင်ကပြောဆိုခဲ့ပါတယ်။အပြစ်ခက်ရဆက်လိုက်တဲ့အပေါ်ကြိုးစားပေမဲ့လုံလောက်မှုမရှိသေးသလိုလမ်းကြောင်းမှန်ကိုဥတည်နိုင်အောင်ကြိုးစားကြရမှာဖြစ်ကြောင်းလဲသတိပေးခဲ့တာပါ။အရင်သမောင်းဒေါ်နယ်ထရန့်လက်ထက်2019ခုနှစ်ကပိတ်ပစ်ခဲ့တဲ့ဂျေရုဆလင်ကအမေရိကန်ကောင်စီရုံးကိုပြန်လည်ဖွင့်လှစ်မှာဖြစ်ကြောင်းလဲပြောဆိုလိုက်ပါတယ်။အမေရိကန်ကပါလက်စတိုင်းတွေနဲ့ထိတွေ့ဆက်ဆံမှုတွေအားပေးကူညီမှုတွေလုပ်ရမှာကောင်စီရုံးပြန်လည်ဖွင့်လှစ်တာအရေးကြီးတဲ့နည်းလမ်းတစ်ခုဖြစ်တဲ့အကြောင်းလဲပြောဆိုခဲ့တာပါ။အမေရိကန်ကရေဟောကပ်ပေးတဲ့အကူအညီဖြစ်ဒေါ်လာ5သန်းခွဲနဲ့ကုလသမဂ္ဂရဲ့စာနာမှုကူညီပေးရေးလုပ်ငန်းတွေအတွက်ဒေါ်လာ32သန်းကျော်ပေးရမှာဖြစ်ကြောင်းလဲအမေရိကန်နိုင်ငံဝန်ကြီးကကြေညာခဲ့ပါတယ်။ကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့2015ခုနှစ်ကသဘောတူထားတဲ့အီရန်နျူကလ িয়ার ဆိုင်ရာစာချုပ်မှာအမေရိကန်ပြန်လည်ပါဝင်လာရေး၅ချိန်မြောက်ဆွေးနွေးမှုတွေအော်စတြေးလျနိုင်ငံဗီယက်နမ်မြို့မှာအင်္ဂါနေ့ကစတင်လိုက်ပါတယ်။ယူအန်နိုင်ငံရဲ့နျူကလ িয়ার လုပ်ငန်းတွေကိုနောက်ထပ်တစ်လစောင့်ကြည့်အကဲခတ်ဖို့ကုလသမဂ္ဂအနုမြင့်ဆိုင်အေဂျင်စီ IAEA နဲ့သဘောတူညီမှုရခဲ့ပြီးနောက်တစ်ရက်မှာပဲဆွေးနွေးမှုတွေပြန်ဆလိုက်ကြပါဆွေးနွေးမှုတွေမှာအမေရိကန်ကတိုက်ရိုက်ပါဝင်မှုမရှိပေမဲ့ဒီရဆွေးနွေးမှုတွေအတွင်းအမေရိကန်ရဲ့ယူအန်နိုင်ငံဆိုင်ရာအထူးကူဆွေးရော့မာလီဟာဗီယက်နမ်မြို့မှာရှိနေပြီးဆွေးနွေးပွဲမှာပါဝင်ကြတဲ့ဗြိတိန်ပြင်သစ်ဂျာမနီရုရှားတရုတ်နိုင်ငံတွေကကိုယ်စားရည်နဲ့ဆက်ဆံပြောဆိုနေတာဖြစ်ပါတယ်ရုရှားကိုယ်စားမီခိုင်အူရီယာနော့ဖ်ကတော့ဆုံးဖြတ်ချက်တရရရှိဖို့နှိစက်နေပြီးဗီယက်နမ်မြို့ကဆွေးနွေးမှုတွေဟာဒီချိန်လက်ဆုံးဖြစ်နိုင်တယ်လို့လည်းလုပ်ငန်းအကောင့်ထက်ပေါ်ရေးပူးတွဲကော်မရှင်ရဲ့အင်္ဂါနေ့စီးပွဲအပြီးမှာပြောဆိုလိုက်တာပါအီရန်ကိုယ်စားဒုတိယနိုင်ငံခြားရေးဝန်ကြီးအဘက်စ်အကာချီကလည်းပြီးခဲ့တဲ့ဆွေးနွေးမှု၄ချိန်အတွင်းတိုးတက်မှုတွေရှိခဲ့ပြီးဒီချိန်ဟာနောက်ဆုံးဖြစ်မယ်လို့မျှော်လင့်ကြောင်းအီရန်နိုင်ငံမှညွှန်ပြထင်ကြားကိုပြောဆိုထားပါရဲ့အမေရိကန်ထုတ်ကိုယ်စားမာလီကတော့ပြီးခဲ့တဲ့ဆွေးနွေးမှုတွေဟာတိုးတက်မှုတွေနဲ့အထက်ပြည့်ရှိတဲ့အကြောင်းပြောဆိုခဲ့ပေမဲ့လူစရာတွေအများအပြားကျန်ရှိနေသေးတဲ့အကြောင်းလည်းတင်းလာနေတော့မှာပဲပြောဆိုထားပါရဲ့ကိုဗစ်ရောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးရဲ့မူလစနစ်ကိုပွင့်လင်းမြင်သာမှုရှိရှိနောက်တစ်ချိန်စုံစမ်းစစ်ဆေးဖို့အမေရိကန်ကျန်းမာရေးဝန်ကြီးကကမ္ဘာကျန်းမာရေးအဖွဲ့ WHO ကိုအင်္ဂါနေ့ကတောင်းဆိုလိုက်ပါတယ
် Phase 2 of the COVID origin study must be launched with terms of reference that are transparent, science-based and give international experts the independence to fully assess the source of the virus and the early days of the outbreak.
ကိုဗစ်ကယောဂါကူးစက်မှုစတင်ခဲ့တဲ့ဆိုဘင်ကလာနဲ့ဖရန့်စ်ပူစတင်တွေ့ရှိရနေရာမှာလွတ်လွတ်လပ်စုံစမ်းခွင့်ပြုပြီးဝင်လင်းမြင်သာမှုရှိရှိသိပ္ပံနည်းချက်အချက်အလက်တွေကိုအခြေခံတဲ့စုံစမ်းစစ်ဆေးမှုတွေဒုတိယအဆင့်ထပ်လုပ်ရပါလိမ့်မယ်လို့ WHO ဖွဲ့ဝင်နိုင်ငံတွေရဲ့ဝန်ကြီးအဆင့်နှစ်ပတ်လည်အစည်းအဝေးမှာအမေရိကန်ကျန်းမာရေးဝန်ကြီးဇာဗီယာပါဆရာကပြောဆိုလိုက်တာဖြစ်ပါတယ်။အမေရိကန်ကျန်းမာရေးဝန်ကြီးကတရုတ်နိုင်ငံကိုဓာတ်ရိုက်ရည်ညွှန်းပြောဆိုမသွားပေမဲ့တနင်္လာနေ့ထုတ် Wall Street Journal မှာတော့တရုတ်နိုင်ငံမှာ ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုပထမဆုံးအချိန်အတည်ပြုခဲ့တဲ့အချိန်ထက်တလားဆော့ပြီးနိုဝင်ဘာလထဲမှာဗိုင်းရပ်စ်ပိုးမွားဗေဒဆိုင်ရာဝူဟန်တက္ကသိုလ်ကတရုတ်ပညာရှင်၃ယောက်ဟာဆေးရုံတက်ကူးစက်မှုခံယူခဲ့ရတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကိုကူကားပြီးဖော်ပြခဲ့တာပါ။အမေရိကန်သမ္မတအင်ဗီယိုကျမ်းမာရေးဆရာအကြံပေးကူးစက်ရောဂါထိတ်တဲပညာရှင်ဒေါက်တာအန်တိုနီဖောက်ချီကတော့ကိုရိုနာဗိုင်းရပ်စ်ပိုးဟာသဘာဝအတိုင်းပေါ်ပေါက်လာတယ်လို့လက်ခံမှုခက်ခဲကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေထပ်လုပ်ဖို့လည်းတိုက်တွန်းထားတာဖြစ်ပါတယ်။၂၀၁၉ခုနှစ်ဒီဇင်ဘာလမှာကိုရိုနာဗိုင်းရပ်စ်ပိုးစတင်တွေ့ရှိခဲ့တဲ့ပြည်နိုင်ငံဝူဟန်မြို့ကို WHO ဦးဆောင်တဲ့အဖွဲ့ကသတင်းလေးပတ်ကြာတောရောက်စုံစမ်းခဲ့ပြီးနောက်မလထဲမှာပဲတွေ့ရှိချက်တွေကိုပြည်သူ့ပြည်ပညာရှင်တွေနဲ့အတူပူးတွဲကြေညာချက်ထုတ်ပြန်ထားတာပါ။ဒါပေမဲ့လည်းစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တဲ့ပုံစံနဲ့ပြည်နိုင်ငံကပူးပေါင်းဆောင်ရွက်မှုတွေအားနည်းချက်တွေရှိခဲ့တဲ့အပေါ်အမေရိကန်နဲ့တခြားနိုင်ငံတွေကစိုးရိမ်တဲ့သဘောထားတွေပြောဆိုထားကြပါတယ်။ဗိုင်းရပ်စ်ပိုးရဲ့ဆင်းရဲကိုသိရှိနိုင်အောင်နောက်ထပ်လေ့လာမှုတွေလုပ်ဖို့လိုအပ်ကြောင်းဒူရီချိုရဲ့အတွင်းရေးမှူးချုပ်တီထရိုဆက်နိုဂေဘရီယေဆုစ်ကိုလည်းလက်ခံထားပါရယ်ခင်ဗျာ
။ပုတ်တပူနေနေခင်တင်အစီအစဉ်ကိုမတ်တန်ကြီးခိုင်နေကိုအောင်လင်းဦးတို့ကတင်ဆက်ခဲ့တာပါရှင်။အခုတော့တင်ပြပို့ချက်တင်တဲ့တင်လွှာတွေကိုနားဆင်ရမှာပါ။အစီအစဉ်အစပိုင်းမှာကြားခဲ့ရတဲ့အမေရိကရောက်မြန်မာနိုင်ငံသားတွေအတွက်အမေရိကန်အစိုးရကခွင့်ပြုလိုက်တဲ့ TPS ယာယီနေထိုင်ခွင့်တက်တန်း18လကိုရှောက်ထားလို့ရတဲ့အခြေအနေကိုအခုအပြည့်အစုံတင်ပြမှာပါ။အင်္ဂါနေ့မေလ25ရက်နေ့စတင်ရှောက်ထားသူတွေထဲမှာမြန်မာကျောင်းသားတချို့လည်းပါပါတယ်။ဆန်ဟိုစေးပြည်နယ်တက္ကသိုလ်မှာ graphic design ဘာသာရပ်ကိုလေ့လာနေတဲ့ကိုစောမင်းခန့်ကတော့ TPS အတွက် American အစိုးရရဲ့ခွင့်ပြုချက်ကိုကြိုဆိုပေမဲ့ရှောက်လွှာအတွက်တက်မှတ်ထားတဲ့ငွေကြေးကြောင့်အခက်အခဲတချို့ရှိနေတယ်လို့ VOE ကပြောပါတယ
်။ကျွန်တော်တို့ကတော့ဒီလိုမျိုးဟာယာယီနေထိုင်ခွင့်ပေးတာကိုကြိုဆိုတယ်။ကြိုဆိုသလိုပဲဒီအခု temporary ဆိုတဲ့အနေအထားအရပဲ temporary ဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ရေရှည်ရောနည်းနည်းလေးရောစိုးရိမ်မှုရှိတယ်ပြီးတော့ဒီဟာကဘယ်လောက်ထိဟိုကျွန်တော်တို့ကုန်ကြစရိတ်တွေပါတယ်ကျွန်တော်တို့တေချာကြည့်လိုက်တဲ့အခါကျတော့ဘယ်လိုဖြစ်နေလဲဆိုရင်ဘောပါမဲနဲ့လျှောက်တဲ့ဟာမျိုးဆိုလို့ရှိရင်ကျွန်တော်တို့14ရက်နေ့ကနေ65ရက်နေ့ကိုဆိုရင်545ကျပ်လောက်ရှိတယ်ဆိုတော့လေအဲ့ဒါကျွန်တော်တို့ចောင်းသားတွေအနေနဲ့အခက်ခဲတော့ရှိမယ်လို့တော့ထင်တယ်ဘောပါမဲမပါဘဲနဲ့ဆိုရင်တော့မှတော့ဒီဖုန်းပြေကရေပြီးတော့ဒီလက်ပွေပါဘိုင်ယိုမက်ထရစ်နှိခါရေနဲ့ပါပါဆိုရင်135ကျပ်ဆိုတော့ကျွန်တော်တို့ဘက်ကတော့အဲ့ဒါလေးတွေကြောင်းသားအနေနဲ့ဘယ်လိုပြောမလဲအခက်အခဲရှိလို့ရှောက်ရတဲ့နေရာမှာတော့ဒီဟာအခက်အခဲလေးရှိမယ်လို့တော့ကျွန်တော်မြင်တယ
်တစ်ဖက်မှာလည်းအမိငယ်ကဆရာနာတိန်ဆန့်ကျင်တဲ့လှုပ်ရှားမှုတွေကိုအဝေးကနေကူညီပံ့ပိုးတဲ့လှုပ်ရှားမှုတွေမှာပါဝင်နေတဲ့သူ့လိုကြောင်းသားတွေအတွက်ယာယီနေထိုင်ခွင့်တက်တန်းလုံလောက်မှုရှိပါမလားဆိုတာကိုစိုးရိမ်မိတယ်လို့ကိုစောင်မင်းခန့်ကဆိုပါတယ
်။ဆရာနာသိန်းစန့်ကျင်ပွဲတွေမှာပါဝင်ပြီးတော့တက်ကြွတာလှုပ်ရှားနေတဲ့ကြောင်းသားတွေအတွက်ဆိုရင်ကတော့ဒီဟာကကျွန်တော်တို့အမြင်ကတော့မလုံလောက်ဘူးမြင်ပါတယ်။အဖြစ်လို့လဲဆိုရင်ဒီစစ်ကောင်စီကဘလောက်ထိရည်ရှိသွားမလဲဆိုတာကိုလည်းကျွန်တော်တို့ဘက်ကစိုးရိမ်မှုလေးတော့ရှိတာပေါ့တင်လား။ဟိုဒီကာလဒီtemporary protect TPS ပေးထားတဲ့ကာလကြော်ွားတဲ့လွန်ွားတဲ့ကာလမှာဘာဖြစ်လာနိုင်မလဲဆိုတော့ကျွန်တော်တို့မသေးချာမရေရာတာတော့အားနည်းချက်လေးရှိရပါတော့
ဘလို့ပဲဖြစ်ဖြစ်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်ပြီးရရှိရေးအတွက်အမေရိကန်ရောက်မြန်မာကျောင်းသားတက်ဦးနေနဲ့ဆက်လက်လှုပ်ရှားသွားမှာဖြစ်တယ်လို့သူကပြောပါတယ်။အာနာသိန်းစစ်တပ်ရဲ့အင်အားသုံးအကြမ်းဖက်ဖိနှိပ်မှုတွေကြောင့်မြန်မာနိုင်ငံကိုပြန်လို့မရဖြစ်နေသူတွေအတွက် TPS ယာယီနေထိုင်ခွင့်တက်တန်းတိုးမြှင့်ပေးဖို့ CRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီနိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လျောင်ကအမေရိကန်အစိုးရကိုယ်စားလှယ်တွေနဲ့မက်ရှလာအစောပိုင်းတွေ့ဆုံရမှာမေတ္တာရက်ခံခဲ့တာပါ။အခုလိုအမေရိကန်အစိုးရကစတင်လျှောက်ထားဖို့ခွင့်ပြုလိုက်တဲ့အတွက်တက်မှတ်ချက်နဲ့အကျုံးဝင်နေတဲ့မြန်မာနိုင်ငံသားညီသူမဆိုလျှောက်ထားတင်တယ်လို့လည်းဦးထင်လျောင်က VOE ကိုပြောပါတယ
်။ကျွန်တော်တို့လျှောက်တင်တယ်လို့ထင်ပါတယ်ဗျ။ဘယ်သူမဆိုပေါ့နော်။ဟော CDM ဝင်ထားတဲ့ဝန်ထမ်းတွေရောဟောမြန်မာနိုင်ငံသားမြန်မာနိုင်ငံနေပြီးတော့အမေရိကမှာရောက်နေတဲ့လူတွေရောကျောင်းသားအဖြစ်နဲ့ရောက်နေတဲ့လူတွေရောဘယ်သူမဆိုလျှောက်လို့ရပါတယ်သူကလေ။ဆိုတော့အဲ့ဒါကိုလျှောက်တင်တယ်လို့ကျွန်တော်တို့မြင်ပါတယ်။အဲလျှောက်လို့ဟိုဟိုလျှောက်လို့လည်းဘာမှကိုယ်တိုင်နဲ့နာတော့မှမျိုးမရှိပါဘူး။ तू ကတစ်နှစ်ခွဲအဲဟိုတစ်နှစ်ခွဲနေထိုင်ခွင့်ဒီမှာပေးတော့မှဖြစ်ပါတယ်။ဒီလိုအပ်လာလို့ရှိရင်လည်းသူတို့တက်တန်းထပ်တိုးဖို့လည်းကျွန်တော်တို့ကတိုက်တွန်းတော့ဖို့ရှိပါတယ်ဗျ။
American ဒီထောင်စုမှာ2021ခုနှစ်မတ်လ17ရက်နေ့အထိနေထိုင်ခဲ့တဲ့မြန်မာနိုင်ငံသားတွေ TPS ရှောက်လွှာအတွက်အကျုံးဝင်မှာဖြစ်တယ်လို့မတ်လ12ရက်နေ့ကထုတ်ပြန်တဲ့ American အမိမြေလုံခြုံရေးဝန်ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံအနှံ့အပြားမှာအရက်သားတွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်နှိမ်နင်းနေတာကြောင့် American ဒီထောင်စုမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေကို American အမိမြေလုံခြုံရေးဌာနက Temporary Protected Status TPS လို့ခေါ်တဲ့ယာယီနေထိုင်ခွင့်တက်တဲ့တိုးပေးလိုက်တာဖြစ်တယ်လို့လည်းကြေညာချက်မှာရေးသားထားပါတယ်။နိုင်ငံတကာနိုင်ငံမှာလက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေချိန်သဘာဝဘေးအန္တရာယ်ဖြစ်ပွားနေချိန်နဲ့တာမန်ထက်လွန်ကဲတဲ့အခြေအနေတရရဲ့အကြောက်ရောက်နေချိန်မှာအမေရိကန်ပြည်ထောင်စုကနေထာနေပြန်ဖို့အခက်အခဲရှိနေတဲ့အဲ့ဒီနိုင်ငံသားတွေအတွက် TPS ယာယီနေထိုင်ခွင့်တက်တန်းတိုးပေးတဲ့အစီအစဉ်ကိုအမိမြေလုံခြုံရေးဝန်ကြီးကဆုံးဖြတ်သတ်မှတ်ပေးလိမ့်ရှိပါရဲ့ရှင်။VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစီအစဉ်တွေကိုဆက်လက်နားဆင်နေပါတယ်။အခုတော့ရန်ကုန်ကသတင်းပေးပို့ချက်တစ်ပုဒ်ကိုတင်ဆက်မှာပါ။ချင်းပြည်နယ်ရဲ့လက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ရဲ့ထွက်ပြေးတိမ်းရှောင်သူတွေပိုးပြီးများလာတဲ့အတွက်အခုဆိုစုစုပေါင်း2000ဝန်းကျင်ရှိသွားပြီလို့မီဇိုရန်အခြေစိုက်ချင်းလူခွေရေးအဖွဲ့တစ်ခုကပြောပါတယ်။မင်းချက်ဖလန်းတီးတိမ်စတဲ့မြို့တွေကနေအိန္ဒိယနိုင်ငံဘက်ထွက်ပြေးသူတွေများနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမောင်အောင်ကပြောပြမှာပါရှင
်။ချင်းပြည်နယ်ထဲမှာစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားလက်တလောဖြစ်နေတဲ့ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ချင်းပြည်နယ်နဲ့ကပ်နေတဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်သွားသူအရေအတွက်ဟာတောင်ကနန်းရှိသွားပြီလို့မီဇိုရန်အခြေစိုက်ချင်းအရက်ဖက်အဖွဲ့တွေကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းမီဇိုရန်ပြည်နယ်ဘက်ထွက်ပြေးကြသူထောင်ကနန်းလောက်ပဲရှိခဲ့ပေမဲ့ဧပြီလကစခဲ့တဲ့ချင်းပြည်နယ်တွင်တိုက်ပွဲတွေကြောင့်တောင်နဲ့ချီထွက်ပြေးနေတာလို့ချင်းအရက်ဖက်အဖွဲ့အစည်းနဲ့တာဝန်ခံဆလိုင်းခင်မောင်ကပြောပါတယ်
။အချောင်းကတိတ်လို့မရှိခင်မှာ2000ဝန်းကျင်လည်းရှိတယ်။ဆိုတော့အဲ့ဒီတိတ်လို့မရှိခင်မှာ MP တွေဟောပြီးပါတယ်။14ယောက်လောက်ပါတယ်။ဆက်တော်အမတ်တွေပေါ့။သူတို့ဒီတိတ်ပွေစီစီမှာအရွာလက်အစုလိုက်ပုံလေးသူတို့ဖက်ပြီးကြတော့အဲ့လိုလိုများတာဖြစ်တယ်။ဒီစရမစရဲ့ data ရတော့15400ဖြစ်တယ်။သူတို့အရင်မှမထည့်ထားတဲ့သူတွေများကြည့်ရှိနိုင်တယ်
။ထပ်ပြီးတင်းဆောင်သူတွေထဲမှာလူငယ်အများအပြားပါဝင်ကြောင်းကိုမီဇိုရန်အခြေစိုက်ချင်းလူအခွင့်အရေးအဖွဲ့ CHRO ရဲ့ဒုတိယညွှန်ကြားမှုဆလိုင်းစာအုပ်လျှံက VOA ကိုပြောပါတယ်
။အာသူတို့အစုရဖက် list ရှိတဲ့ဟာတတောင်းခွဲပေါ့နော်။တောင်းလို့လေးဆုံးရှိနေတဲ့အခုမီဇိုရန်ဖက်ကိုရောက်နေတဲ့လူတွေလေဖြစ်နေကပိုကြီးလေလေလူရပ်ကိုကြောက်လန့်နေလေဆက်ပြီးတင်းချောင်းနေလေဖြစ်နေတော့အခုနောက်ပိုင်းမှာရောက်လာတဲ့လူတွေကတော့ဒီဤသားစုကြီးစစ်ချစ်လို့ကြောက်လန့်ပြီးတော့ထွက်ပြေးတာလေဤသားစုလိုက်ဖြစ်တယ်လို့လူမျိုးတွေတော်တော်များတယ
်ချင်းပြည်ငယ်နဲ့ကပ်နေတဲ့မီဇိုရန်ပြည်နယ်ဘက်ကိုအစောပိုင်းတင်းချောင်းသူတွေထဲမှာချင်းပြည်ငယ်တွေကဖလန်းမျိုးတီးတိမ်မျိုးနဲ့စကိုင်းတိုင်းကလေးမျိုးကရဲတပ်ဖွဲ့ဝင်အများအပြားပါတယ်လို့ဒေတာအခြေစိုက်သတင်းဌာနတချို့ကဖော်ပြပါတယ်ရဲဝင်တဲ့စုစုပေါင်း900လောက်ရှိလိမ့်မယ်လို့ချင်းလူခွင့်ရဲ့အဖွဲ့ CHRO ကပြောပါတယ်အိန္ဒိယမဏိပူပြည်နယ်ဘက်လည်းတင်းချောင်ကြသူတွေလည်းရှိနိုင်ပေမဲ့အဲ့ဒီဘက်ကအချက်အလက်တွေကတော့ရနိုင်မှုခရင်ကြောင့်ကိုချင်းအဖွဲ့အစည်းတချို့ကပြောပါတယ်ဒါပေမဲ့အများစုကတော့မြန်မာနဲ့အရှေ့ကီလိုမီတာ900ကျော်နယ်နိမိတ်ချင်းထိစပ်နေတဲ့မီဇိုရန်ပြည်နယ်တဲပဲခိုလုံကြတာပါမြန်မာဘက်ကထွက်ပြေးလာသူတွေကိုလက်ခံဖို့မခံဖို့နဲ့ပတ်သက်ပြီးအိန္ဒိယဗဟိုအစိုးရနဲ့မီဇိုရန်ပြည်နယ်အစိုးရကြားသဘောထားမတူညီကြပါဘူး။ဒါပေမဲ့မီဇိုရန်ပြည်နယ်အစိုးရကတော့မြန်မာဘက်ကခေါ်လုံသူတွေကိုဆက်ပြီးလက်ခံထားပါတယ
်။ဒီဗဟိုအစိုးရအဲ့နယ်ပေါ့နော်။ refugee တွေကိုလက်မခံထားအောင်ဟိုသူတို့က instruction ပေးထားတယ်။မီဇိုရန်ဘက်ကချင်းမနီပူရက်ကသူတို့အစိုးရကတော့သူတို့အဲ့ဒါမလုပ်ဘူးဆိုပြီးတော့နင်းပေးထားတယ်။ဝင်လာတဲ့လူတွေကတော့ဟိုမတားဘူးပေါ့။လက်ခံပေးဖို့ပေါ့နော်ပြီးတော့အထောက်ပံ့နေလေပေးဖို့အဲ့ဒါအိန္ဒိယဘူဆူရအနေနဲ့တော့ခုအချိန်ချီတော့ညှက်ချရတော့သူတို့ရောတင်းတာမရှိသေးဘူ
းစစ်အာဏာတင်ထားတဲ့မြန်မာနိုင်ငံမှာအကြမ်းဖက်နှိမ်နင်းမှုတွေကြောင့်ဒေးလွတ်ရာထွက်ပြေးလာတဲ့မြန်မာပြည်သူတွေဟာမီဇိုရန်ပြည်နယ်ဘက်မှာခိုလုံခွင့်ရတဲ့အကြောင်းကိုပြည်နယ်ဝန်ကြီးချုပ်ဇော်ရမ်တန်ဂါကဗဟိုအစိုးရကိုစာပေးပို့ပြီးတောင်းဆိုခဲ့တာပါအိန္ဒိယမီဇိုရန်ပြည်နယ်ထဲရောက်လာတဲ့မြန်မာနိုင်ငံသားတွေကိုအဲ့ဒီမှာရှိတဲ့လူမှုရေးအသင်းအဖွဲ့တွေကအဓိကကူညီပေးနေပြီးစာဝတ်နေရေးနဲ့ကိုဗစ်ရောဂါကာကွယ်ရေးအတွက်လည်းလှုပ်ဆောင်ပေးနေကြပါတယ်။ချင်းပြည်နယ်မင်းတပ်မှဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်မင်းတပ်မျိုးကန်90ရာခိုင်နှုန်းလောက်ဘေးလွတ်ရာထွက်ပြေးနေကြရပါတယ်။တချို့ကတော့တောင်တွေပေါ်မှာပုန်းရှောင်နေကြတယ်လို့တချို့ကအနာဂတ်မျိုးတွေခရီးရန်ဖျားเจ้าတွေကပြင်ဆင်ထားတဲ့ယာယီဒုက္ခတဲ့စခန်းတွေမှာခိုးလုံနေကြပါတယ်။မင်းတပ်မျိုးနယ်တွေကယာယီစခန်းတွေမှာလာရောက်ခိုးလုံသူ9000ကျော် Sami Munega Yai Sekango, Jauga do Donald or Shidelo Sakanta Kuga, Tawan and Biobare.
Rodi Mindamu Teramaro, Neto Meta Melutin Maren, Taki Uribali, Jamme, Susubalu, Sayar Hanong Lope, Jam Melutin Maren. I yaw Dari Haikaro, the Miobang Pekka, Pizuyarabu Miam Navali.
Mindamu, Nia Sunqua, Tabigate, Jivin Dokari, the Chugaro. Nizaya, Sumutaja, and Yuma, Colon Nijaya, Elu Piavarekna.
Goyemo Amashe, but the Bunin in a king viewing Yamabai Sisingo, Washington DC Gandhi, Daiya de Senivare, Akuro, Yakadi name Yabaima, Lady Daikaimu Chenigu, Jijayama, D. Lady Daikaimu Jau, D. Ray Dokate, Scantachuga, Ne Amy, Jessie Dadavare, Nyaunyo Ne. Zimbo Kai, Sibi Dokates, Camaro, Ne ain't the Ajo Lop Yasi Babi, Jotone, Nebo Mune, my sheet, Sibi Dokates, Candimale, Ne ain't the Chu Yasi Dogeraba, Yakaina Lare, Dringu, Guam Yatuga, Jopiamavashi.
Jakami Nebago winter day, yes, Sangalo Mona and Shangjo, Jakabine Ma, Milan Sali and Ega Sabido, Living Takagarajo, Nyau Mune, Dren, Simoka and Sibi Dokades Kamale, Ne in the Ajola, Piasi Dorelu, Scantanga, Unibuga, Biovare.
In Giaro, Suzubano, Tiana Tonsen, the Conan Long Log Dodi, Mohon, my Punwago. No one be how more Punwari in Roshi, the Rojaro, Nilumia, Ubain, my Sabi, when you don't need that, Rujaro. Kagashiaro, a Moga, Lurapoya.
ဒီနေ့တိုက်တော့ဒီအမိုးတွေပါတယ်အကုန်လုံးပွင့်ထွက်ဒီခေါပုတ်တွေပါတယ်အကုန်လုံးပွင့်သွားတော့အမိုးတွေပါရွာမောင်လဲဆိုရင်နေရာတွေတွေကစစ်ပေးဒုက္ခဒေသကမှာလူကြီးလေးတောင်ကြီးပါနေတဲ့ကြာတာဖြစ်ပြီးမြောက်ဦးမြို့နယ်လေးမြို့ကျောင်းဒေသကနေထွက်ပြေးခိုးလုံလာကြသူတွေလည်းဖြစ်ပါတယ်လက်ရှိမှာတော့အဲ့ဒီဒုက္ခဒေသကမှာစစ်ပေးဒုက္ခဒေတွေဟာစာနယ်ရိက္ခာအခက်အခဲတွေနဲ့ရင်ဆို
ကျွန်တော်တို့ဒီကလာနဲ့တလောက်ကိုကျွန်တော်တို့စာနေခါတွေကလိုက်မမြင်ဖြစ်ကျွန်တော်တို့ရုံနေတာထောက်ပံ့ပေးတဲ့ခါတွေကကြတော့ခေါင်းကသုံးသက်သုံးသူတက်ပေးတယ်ကျွန်တော်တို့မှရှိတာခေါင်းက23ငါးဆိုတော့လူတွေကသူပုံများနေတယ်ဒါပြင်ကြောက်တော်မျိုးနဲ့အတွင်းကလူကြီး3000ကျော်နေထိုင်တဲ့ညောင်ချောင်း6000စခန်းမှာလေဒီပြင်တက်ခဲ့မှုကြောင့်နေတချို့ပျက်စီးသွားတယ်လို့စခန်းတောင်ကန်ကိုခိုင်မျိုးအောင်ကပြောပါ
ပါတယ်နောက်ပြီးတော့တာပေါ်နေမိုးထားတဲ့အင်ဂျင်ပါတယ်နောက်ပြီးတော့တာပေါ်နေမိုးထားတဲ့အင်ဂျင်ပါတယ်ကိုဟောတိုက်တဲ့ဒီနေ့လည်းတိုက်တဲ့နေ့တော့လေတော့လေမိုးတော့တိုက်တော့မရောဘူးခေါ့မနေ့ကတော့မမြတ်တော့ဘူးခေါ့မြေပုံမျိုးနဲ့အတွင်းကကန်ကြီးတောက်စစ်ဘေးစခန်းမှာလည်းနေ့တချို့ပျက်စီးသွားပါတယ်မေလ28ရက်နေ့အထိလည်းစခန်းပြည်နယ်ထဲမှာလေပြင်းတိုက်မိုးရွာသွန်းမှုတွေရှိခဲ့ပါတယ်စ ပြည်ပါတယ်လက်ရှိတိုက်ပွဲရရတ်တက်နေပေမဲ့လဲစစ်ဘေးဒုက္ခတဲ့တသိန်းကျော်လောက်နေရာမပြောင်းနိုင်သေးပဲစစ်ဘေးဒုက္ခတဲ့စခန်းတွေမှာနေထိုင်နေကြတာလည်းဖြစ်ပါတယ်ပင်လယ်ပင်လယ်ကိုရှေ့ပိုင်းမှာဖြစ်ပေါ်နေတဲ့အာကောင်းတဲ့ဆိုင်ကလုန်းမုန်တိုင်းရာစာအနောက်မြောက်ဘက်ကိုရွှေ့လျားနေပြီးပင်လယ်ပင်လယ်ကိုအနောက်အလယ်ပိုင်းအရှေ့အလယ်ပိုင်းနဲ့မြောက်ပိုင်းတွေမှာဆက်လက mind though I can go up in letting a bow view near look. Milana Sangani Nila went to Benja de Ma Popya Tavare.
Guam Yatu Pia Taraba, Metaki Maro, Inga Nya Swinuga C single, Nasi Yamabashi, View in Yamabai C single, Radio Ga Tolin Nide Chain at the Bini, Facebook Samyana today, View A Burmese News Gani, Daya Nasi Nidare Dole, Jesu Tu Demare, Kuro, Tainanga, the Rindapoku, Yopiamaba, Tainanga. Patchbury Pinega, Thai, yes, if you see Sayung Kuma, a low low needed, Yamananga, a low the ma, Tongtonga, Nibalao, Govic Gayoga, Gusanibare, Tainanga, the one Sayung Lima, Govic Gayoga, Gusamu no, Soyensia, Gangla, or Yaniji, any Sayunga, a low the Marigu, Sisi Kayama, a debut Luna, Natanjo, Gusanida, Brigayabi, the town at Donga Loga, Yama, a low the Mari, Tinibare, D Chinigu, Thai Chi side, the end out,
ဖီယိုရေမြန်မာပိုင်းရဲ့သတင်းတောက်တဲ့ဖြစ်တဲ့မအေးမာကကြောပြပါပါရှင်။ထိုင်းနိုင်ငံပက်ရှ်ဖူရီပြည်နယ်ခောက်ရွာမြို့ကရက်စစ်တစီထုတ်လုပ်တဲ့ဆက်ယုံက Corona yoga po shi mishi sisi gaya ma. Natang te ajo ma kubi yoga po kusa nira tushi gaya baare. Eri tega tatang toya niba ga. Yama shi piang alo tamari pita baare. Kubi atipu luna. Tatang na ya goza kwa niya ga. Yama nangan lari pita bi. Tain lo tamari gara kwa niya shisa diya pita baare. Daha sayon da kure ma. Alo tamar amyazo kusa mu pita bi. Eri sayon wo saliya pila bi. Kubi tencho kuta yi longan ni go tasanya ga salo. Kobe Adipu Luna, Myanmar Lota, the town Toya Nibago, Sayon Dremare, a Yego Yai Sayon Lopi, Kuta Binibare, Tainanga, Lotamari Guro, Pimpa, Tain Sayon Nisigo, Posan Kuta Binibare, Tainanga, the Cha Pineri Marshide, Sayoni, Longan Winnie, Solo Yi Site Male, Taunetti Shide Lotamari, Kobe Yoga, Kusan Lide, Sopi, Tain Soya Topian Jaya, Tiavare, Tainanga, the one. Atiju Luna, Amyazo, Sese Trishigere, Samuzo Nemirigaro, Panga, Pechburi, Chumburine, Samo Brakan Pinerima, Amyazo, Kusani Javare, Erima, Aluloka Nizare, Yamanangana, Shibyaluta, Donald Emene, Kubika Yoga, Kusani Javare, Akulum, you Taisayo, Loyo Nima, Asulai, if you like, Kubika Yoga, Kusani Rabo, a chainy tension nine boatre, Milan, a Sali Niga, Time be day when G. Bojo Brawo won't someone Usan be a year as he way below Kevare, when G. Tana Bounzo, Tayoke as he way be, Lotamaya when G. Nice to check Chunking Arrow, Time Badane, Akulu, Joja Dabare. Akulu, you say your name, Lotamaria, Ja, Usamu no, Nita Layara, ha, Aloshini, a boyo Mujang, Lujoso Gabi, Aloshini, ha. Say a lot of Marigo, Yoga Bosses Sabo to a now Nini Jare, the Choga Portway Lunashi, and say on Pepiama Soy Nijare, so be Jodavare, a lot of Mariha, Tiao and Tao Tane, we all lajara pillow, Tain Soya and Nine, Jama is Sau Shamu, Kuta Ilongani, Sele Losan Bini de Lule, Tuga Jodavare, Govitatia like Gusani, Tainangama, Milan the Sak Naya Nati, a Tiju Luna Susuba, the thing don't long out of Joshibi. They son Duga, Shia don't let me out him and she need the loo. Nizin let D2 Luna, Tonganan, she need a ration.
Few in Mary Sandanga Nizin disabinity. Now so young Kaban and Yamadrini, Prince San Marico, he made the relaunch in it. We will be that is go Nizin Yak Pupini Varation. A cousin, he made the logo Facebook Saninagani, Brother Kuku down you, Nimari. Facebook don't be ready in it. Few in your mind, Facebook Saninama, sign up to it. A piano, Danigo, Nailain. အလိုလျောက်စပါရီအင်တာနက်ပင်မဆာမျက်နှာပေါ်ကအီးမေးသတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရင်ဖြူရင်မြန်မာပိုင်းပင်မဆာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးသတင်းလွှာဆိုတဲ့စာသားလေးတွင်တော့အိတ်ကနေပြီးအီးမေးသတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ဖြူရင်မြန်မာအီးမေးလိပ်စာဗမ်းဘီဆက် ဗီအိုအေပြည့်တဲ့အတွက်သတင်းတွေကိုရေဒီယိုရုံမြင့်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။ဗီအိုအေမြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့လေဝေဖန်အကြံပေးကြဖို့ဖိတ်ခေါ်ပါရစေရှင်။ဗီအိုအေမြန်မာပိုင်းဗုဒ္ဓဘုရားနေနေခင်အစီအစဉ်ကိုနားဆင်နေကြတာပါ။အခုတော့အင်္ဂါည6:00ဆီစဉ်ကိုထုတ်လွှင့်ပါပါရှင်။ဆရာနာတိမ်မှုကိုစန့်ကျင်နေကြတဲ့တွေကလက်
ထိန်သိမ်းလှုပ်ဆောင်ကြဖို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူ့ခွင့်ရေးဆိုင်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ရိုဟင်ဂျာလို့ခေါ်ဆိုရတာကိုတရားဝင်လက္ခဏာအပါအဝင်
ဝင်မျိုးမင်းဒီဝင်နဲ့ဆက်သွယ်မြင်ရင်ပြည်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ။
ကျွန်တော်တို့ဒီအင်တာဗျူးနဲ့ဆက်သွယ်ပြီးတော့ပထမဆုံးပြောရတဲ့နေရာကကျွန်တော်ကဝန်ကြီးအင်တာဗျူးလေးလုပ်ချင်လို့ပါလို့ပြောတော့အော်မျိုးမင်းကပြောတယ်ဝန်ကြီးလို့ခေါ်ရင်အင်တာဗျူးမပေးဘူးတဲ့။ဆိုတော့ကျွန်တော်ကဝန်ကြီးကိုဝန်ကြီ ဒီဝဏ္ဏိဌာနကိုတာဝန်ယူလုပ်ဆောင်နေရတဲ့ဂျာကာလာဒုတိယညွှန်အစည်းအရာပြောင်းစုဝင်ကြီးပေါ့လေဆိုတော့အော်မြေမင်းတို့ဒီလူခွင့်ရေးဆိုင်ရာဝဏ္ဏိဌာနအနေနဲ့လက်ရှိမှာဒီကဘာကိုဦးစားပေးပြီးတော့လုပ်လုပ်ပါတယ်ခင်ဗျာ။ဟုတ်ကဲ့ကျွန်တော်တို့ဂျာကာလာဝဏ္ဏိဌာနဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အနေနဲ့ပထမဆုံးကတော့အခုဒီစစ်အာဏာရှင်နော်အာဏာသိမ်းပြီးတဲ ဒီနေ့တောင်းမှာဖြစ်နေတယ်။ရိုးရိုးတာမန်လူခွေချုပ်ဖောက်မှုတော့ပြောလို့ရတယ်။စနေတကြအမိန့်ပေးပြီးတော့အမိန့်စည်းစိမ်မှုတစ်စုံတရားနဲ့အရက်သားပြည်သူတွေကိုထိခိုက်နေတာကိုရည်ရွယ်ချက်တွေအနည်းဆုံးကတော့ကျွန်တော် client ကို civility လို့ခေါ်တဲ့လူသားမျိုးနွယ်တစ်ခုလုံးကိုကျူးလွန်နေပြစ်မှုဖြစ်သွားပါတယ်။အဲ့တော့ဒီအချက်တွေကိုကျွန်တော်တို့ဒီဝန်ကြီးဌာနကိုတိုက်ရိုက်ပေးနိုင်မှုအတွက်လမ်းကြောင်းကိုကျွန်တော်ပေါ်ဆောင်နေတယ်။ကျွန်တော်တို့ဝန်ကြီးဌာနကမပွက်ခင်တည်းက အရင်ကတော့ဒေါက်တာဆဆာတို့ပါလို့ဒီလိုပေးထားတဲ့အချက်တွေကိုလည်းကျွန်တော်တို့စနစ်တကျတင်းစဲနိုင်မှုအတွက်ပထမဆုံးလုပ်ဆောင်ပါတယ်။ဒါကြောင့်လဲဆိုတော့တမိုင်းမှာ၆ချက်လို့မရတဲ့အခြေအရာတွေဖြစ်ပါတယ်။ဒီအရာမျိုးကလုပ်ဆောင်နေတာနောက်ထပ်တစ်ခုကျွန်တော်သွားခြင်းတယ်။တာဝန်ယူမှုတာဝန်ခံမှုဆိုတဲ့အကြောင်းကိုသွားဖို့ဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံပြည်သူတ ခံရတဲ့လူတွေကိုတမိုင်းမှာတတိကြာမှတ်တမ်းမတင်နိုင်ဘူး။တစ်ချိန်ချင်းမှာရင်သူတို့ရဲ့ပေးဆက်မှုကိုဘာမှပြန်ပြီးတော့အတိမတ်ယူတဲ့ပုံစံမျိုးမလုပ်နိုင်ဘူး။ဒါကကျွန်တော်တို့ပြတကယ်လို့အားနည်းတဲ့တရားမျှတမှုပေါ်ဆောင်မှုပိုင်းဖြစ်ပါတယ်။ဒါကြောင့်မလို့ဒီလိုမျိုးအချက်တွေကိုမူတည်ပြီးတော့ဒီလိုမျိုးကျွန်တော်ရရှိနေတဲ့အချက်တွေကိုတစ်ချိန်ချင်းကြလို့ရှိရင်ဒီနေ့နှစ်ခုရအောင်ကျွန်တော်ပေါ်ဆောင်မှုတွေလုပ်ဆောင်ပါမယ်။ဒါကတော့ဒီမှာကြာဆုံးသွားတဲ့မေဦးတော်လိုင်းသူရဲကောင်းတွေပါဝင်ဒီလိုမျိုးပြိနေမှုကြောင့်အသက်ပေးသွားတဲ့သူတွေအားလုံးတွေသမိုင်းပြန်ပြီးတော့ကျွန်တော်ပူဇော်မှုပေးနိုင်ဖို့အတွက်ဒါကဒီခံရတဲ့သူတွေကိုကျွန်တော်ပြန်လည်ပူဇော်မှုပေးနိုင်ဖို့အတွက်လုပ်ဆောင်ကြပါမယ်နောက်တစ်ခုကတော့ဒီလိုမျိုးကျွန်တော်တို့ဖြစ်နေတဲ့အခြေရှိဒီကနေတာဟိုအဖြစ်ပေးခံနေလွတ်မြောက်နေတဲ့ culture of integrity ကိုလုံးဝရပ်တန့်ဖို့အတွက်ကျူးလွန်နေတဲ့သူတွေကိုကျူးလွန်မှုအစ်အတိုင်းပြောစွာရည်ရွယ်မှုအတွက်နောက်ထပ်နိုင်ငံတကာမှာတရားဥပဒေပေါ်ဆောင်သွားဖို့ဖြစ်ပါတယ်။ဒါက20ပါ။နောက်ထပ်တစ်ခုကတော့ကျွန်တော်တို့အစိုးရတာဝန်ဖြစ်တဲ့လူ့ခွင့်ရေးကိုလေးစားခြင်း၊လူ့ခွင့်ရေးကိုကာကွယ်ပေးခြင်းနဲ့ပြည်သူပြည်သားတွေအားလုံးလူ့ခွင့်ရေးကိုရရှိဖို့အတွက်ဖြည့်ဆည်းပေးခြင်းဆိုတဲ့တာဝန်၃ရပ်ကိုကျွန်တော်လုပ်ဆောင်ဖို့လိုအပ်ပါတယ်။အကြောင်းဝန်ကြီးဌာနအနေနဲ့ဒီတာဝန်တွေထမ်းဆောင်ပြီးတစ်ချိန်တည်းမှာလေ NUG ကချမှတ်တဲ့ policy တခြားဝန်ကြီးဌာနတွေကချမှတ်မဲ့လုပ်ငန်းစီစဉ်မှာလူခွေရောအခြေခံပြီးတော့နိုင်ငံသားစံချိန်စံညွှန်းနဲ့ညီလောက်ဆောင်နိုင်ဖို့အတွက်ဒါဒီကျွန်တော်တို့တခြားဝန်ကြီးဌာနအားလုံးနဲ့ချိတ်ဆက်ပြီးဦးပေါင်းဆောင်ရွက်သွားဖို့အတွက်အတိတ်ကလမ်းကြောင်းပုံကိုကျွန်တော်တို့ပြင်ဆင်ထားပါတယ်ဗျာ
ဟုတ်ကဲ့ဗျာဆိုတော့ညပေါင်းများစွာဖြစ်ခဲ့တဲ့လူခွေချိုးပေါမှုတွေကိုမှတ်တမ်းတင်မယ်ဒါတွေအတွက်အချိန်မှတာဝန်ယူမှုတာဝန်ခံမှုရှိအောင်ဒါလုပ်မယ်အပြစ်ပေးခံရတာကနေပြီးတော့လွတ်နေတဲ့အပြစ်ပေးမခံရတဲ့အခြေအနေကိုပျောက်သွားအောင်လုပ်မယ်ပေါ့ဆိုအဲ့လိုလုပ်တဲ့နေရာမှာကိုယ်မျိုးတို့အဓိကဘလို့ခက်ခဲနေကြုံရတာရှိလဲ
ဘလို့ခက်ခဲကြုံရလဲဆိုတော့ကျွန်တော်တို့မှာဒီလိုမျိုးအချက်လက်စုဆောင်နေခါမှာကျွန်တော်တို့ဟို online social media ကအချက်တွေကိုကျွန်တော်တို့ရရှိပါတယ်ဒါကတော့အဲ့လိုမျိုးအချက်တွေအများကြီးကျွန်တော်ရရှိတယ်ဒါပေမဲ့အခုနောက်ပိုင်းမှာမတရားရရဆက်ဆက်နဲ့ကျွန်တော်တို့ဟိုဖိနှိပ်မှုဖြစ်လာတယ်တယ်လီဖုန်းနေရာစစ်ဆေးပြီးတော့ဖမ်းဆီးမှုဖြစ်လာတယ်မှာလူတွေမှာကိုယ်ပုံရ data တွေတော့မှာကိုလမ်းတော့ရဒီယူရဲ့ကိစ္စဖြစ်တည်င်းနေကိုအကျောက်တရားနဲ့မယူအောင်လုပ်ရုံမကဘူးတည်င်းနေကိုစူစောင်းထားတဲ့ပြည်ကကိုနောက်ထပ်အကျောက်တရားနဲ့ဖမ်းဆီးမှုတွေတယ်လီဖုန်းတွေစစ်ဆေးတာတွေအချက်လက်တွေစူစောင်းတာတွေတက်ပေါ်တုံတွေ့တာတော့မှအရေးယူမှုဖြစ်လာတဲ့အတွက်ဒီလိုမျိုးအချက်လက်တွေကိုကျွန်တော်တို့လုံခြုံစိတ်ချသွားနဲ့ကျွန်တော်တို့ပေးပို့ဖို့အတွက်ခက်ခဲတော့အများကြီးပါနောက်တစ်ခုကတော့ကျွန်တော်တို့ဒီလိုမျိုးလောက်ဆောင်နေချေကအရန်ကိုများပါတယ်အခုကျွန်တော်တို့ဒီမှာဆက်လို့ရှိရင်ဒါနဲ့ပတ်သက်တဲ့လာပြောတင်ပြမှုတွေအလုံးစုံကျွန်တော်၃000ကျော်ရှိတယ်။ဒါတွေကကျွန်တော်တို့ကအချက်လက်တွေဆုထားတယ်။ဒါပေမဲ့အချက်လက်စီလို့လည်းမရသေးဘူး။တကယ်လို့ကျွန်တော်တို့ကတရားဥပဒေညှတာကိုလောက်ဆောင်မယ်ဆိုရင်ပုံပုံပြီးတော့ခိုင်လုံတဲ့တက်တေထောက်တာ။ဒါတွေကကျွန်တော်တို့ deepfake လို့ခေါ်တဲ့အတုလုပ်ထားတာမဟုတ်ဘူး။တကယ်ချစ်ချက်တယ်ဆိုတဲ့အချက်တွေကိုကျန်လဲစုံစမ်းမှုအတွက်အဲ့ဒီညမှာတော့ခက်ခဲအများကြီးရှိနေတော့မှာ။ဒါကြောင့်လဲဆိုတော့လူတိုင်းကတင်ပြနေတယ်၊လူတိုင်းကလာတယ်။အဲ့ဒါတွေကကျွန်တော်တို့ကမှန်ကန်တဲ့သတင်းတွေဖြစ်ဖို့ တက်တဲ့ထောက်ကခိုင်လို့မို့အတွက်လုံဆောင်တဲ့မှာအရင်လိုပြည်ရင်းမှာကျွန်တော်တို့ကလှည့်လေသွားလာနေတဲ့နေရာမျိုးမဟုတ်တဲ့အတွက်အချက်လက်ကိုစုဆောင်းတဲ့အခါမှာအများကြီးကျွန်တော်တို့စိတ်ဖောက်မှုတော့ရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုပိုင်းမှာပေါ့နော်။ဒါကတော့ဗာလဲဆိုလို့ကျွန်တော်တို့ဟိုအရင်တော့ဆိုရင်တော့တရားဝင်ဆက်သွယ်လမ်းကြောင်းတွေရှိရဲ့အခုကြတော့ကျွန်တော်တို့အနေနဲ့ဆက်သွယ်တဲ့အခါမှာဟိုကိုယ့်ရဲ့ဝင်ကြီးထက်ဒီကျွန်တော်တို့ပုံစံကိုယ်တိုင်ကဟိုပြည့်ပြည့်တော့ဟိုကြားပါလာလုဆောင်နေတဲ့အတွက်အရင်လိုမျိုးကျွန်တော်တို့ရုံးသိစကြမဆိုင်နိုင်တဲ့ကိစ္စတခုကလည်းနောက်ထပ်ချုပ်တွေ့ရတဲ့အခက်အခဲတစ်ခုပါပဲ
။ဟုတ်ကဲ့ဆိုတော့ဒီအရာလေးစုဆောင်းထားတယ်ဟလားဟိုအချက်လက်တွေရပြီဒီအချက်လက်တွေကနေတဆင်ဒါတွေကိုတကယ်တမ်းဟလား action ပေါ့လေတကယ်တမ်းအရေးယူလုဆောင်နိုင်တဲ့အဆင့်ကိုဘယ်တော့လောက်ရောက်နိုင်မလဲဟုတ်ပြီပြီလက်ရှိကလည်းပဲပြောရရင်ဒီဂျာကာလာပြောတဲ့ညွေဆိုတာကကျွန်တော်နားလည်သလောက်ပေါ့နော်ဝင်ကြီးဌာနတွေတာဝန်ရှိတဲ့လူတွေကတိကျတိကျစီရမှာနေရာတိကျနေလို့ရှားနေကြတဲ့အခါကြတဲ့အခါကျခုနပြောသလိုရုံးပါညာလည်းပဲခိုင်မာမာမရှိတဲ့အခါကျတော့တကယ်တမ်းဟလာအေးအေးလှုပ်ဆောင်နိုင်ဖို့တဲ့ခွင့်ရရှိပါဦးမလားခင်ဗျာ
ရှိပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့တွေကဒီလိုမျိုးအမှန်တရားကိုပေါ်ဆောင်မယ်ဆိုလို့ရှိရင်ဒီအများဆုံးမြင်ကြတာပေါ့နော်တရားရုံးကိုတင်မယ်တည်တယ်နေချမှတ်မယ်ဆိုတဲ့အပိုင်းမှာဒါကရေရှည်သွားမှာကာလလည်းအများကြီးကြာတယ်ဒါပေမဲ့ကျွန်တော်တို့စလုပ်နိုင်တဲ့ကိစ္စတစ်ခုကဒီခုလိုမျိုးစီအိုဆိုရနေချူလုံးရဲ့ကိစ္စတွေကအများဆိုးရတာဖြစ်တယ်။ဒါကြောင့်မို့ပထမအောင်ဆုံးကျွန်တော်ကဒီစီအိုဆိုကိုသူတို့အာဏာယူထားတဲ့နေရာချုပ်ချဖို့ကပထမဆုံးအရေးကြီးပါတယ်။အဲ့တော့ချုပ်ချနိုင်မှုတွေဒီအချက်တွေကိုကျွန်တော်တို့လူပင်းချုပ်ဖောက်မှုနိုင်ငံတကာရာသွေးမှုချုပ်ဖောက်မှုအဖြစ်ပြပြီးတော့နိုင်ငံနေလိုက်နိုင်ငံနေလိုက်စတိတ်မန့်ထုတ်ပြီးတော့တည်တည်ချုပ်ချရတာမျိုးပုံပဲ။နိုင်ငံဒီစီအိုဆိုရနဲ့ပတ်သက်နေတဲ့စီအိုဆုနဲ့ပတ်သက်နေတဲ့ကျွန်တော်တို့ဒီစီးပွားရေးတွေသူတို့လက်နဲ့နဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့အချက်တွေကိုနိုင်ငံလိုက်ကျွန်တော်တို့ပထမဆုံးရက်တက်အောင်ကျွန်တော်တို့လှုပ်ဆောင်နိုင်ပါမယ်။အခုဆိုလို့ရှိရင်တော့ကျွန်တော်တို့အနောက်နိုင်ငံတော်တော်များများကျွန်တော်တို့ဥရောပနိုင်ငံအမေရိကနောက်တစ်ခါကနေဒါစတဲ့နိုင်ငံတွေမှာဒါကိုစတင်ပြီးလှုပ်ဆောင်နေပါမယ်။အချိန်ချင်းမှာပဲကျွန်တော်တို့ဒီစီရေးအရာကျွန်တော်တို့သွားနိုင်ဖို့မဖြစ်နိုင်ကြတဲ့အောင်တန်တမန်ကြီးအရာအခုဆိုရင်ကျွန်တော်တို့ဟိုကုလသမဂ္ဂတစ်ခုလုံးမှလည်းဒါတော်တော်ကြီးနေရာတိုင်းကြီးပါမြန်မာနိုင်ငံကြီးကိုဆွေးနွေးလာကြပြီ။နောက်တစ်ခါဒီကပုံမှန်ပြီးတော့ပြင်ထန်တဲ့အရေးယူမှုဖြစ်လာဒါကလည်းကျွန်တော်အမှန်တရားကိုသွားဖို့အတွက်လမ်းကြောင်းဖြစ်ပါတယ်ပထမအဦးဆုံးဒီစစ်အုပ်စုအနေနဲ့ဘလို့မှဆက်ပြီးတော့အာဏာကိုထိမ်းမထားနိုင်ဖို့အတွက်ဒီလင်းကအင်အားတွေလည်းယူရတယ်လို့ပြည်ပရဲ့ဖိအားတွေကျွန်တော်တို့လိုအပ်ပါတယ်အဲ့ဒီမျိုးနေရာမျိုးဖြစ်အောင်လွတ်ဆောင်နေတာမှာတော့အခုကအတိုင်းအတာတစ်ခုရတော့ကျွန်တော်တို့အောင်မြင်ပြီလို့ပြောလို့ရတယ်ဒါကတော့လက်ရှိအခြေအနေပါနောက်ပိုင်းမှာကျွန်တော်တို့ဒီတရားဥပဒေကအရေးယူနိုင်တဲ့ကိစ္စမျိုးခုံရုံးတည်ပြီးတော့ဖြစ်ပေးရေးယူနိုင်တဲ့ကိစ္စမျိုးကဒီပေါ်မှာခြေခံပြီးတော့နောက်ထပ်ရေရှည်သွားမယ့်ကိစ္စမျိုးဖြစ်ပါတယ်။ရေရှည်မှာသွားမယ့်ကိစ္စတခုကိုသွားဖို့အတွက်အားလို့အားမြတာဖြစ်ပြီးတော့ဒီမဲ့စားဒီလိုမျိုးလမ်းကြောင်းကိုသွားနေတဲ့အခါမှာတစ်စင်းပြီးတစ်စင်းတိုးတက်လာတဲ့ဟာကိုအားယူပြီးတော့ပြောမယ်ဆိုတော့အောင်မြင်တဲ့ကျွန်တော်တို့တော်တော်ကြီးကိုအစီအပြေလို့ပြောလို့ရပါတယ်ဗျ
။ဟုတ်ကဲ့။ဒီပေါ်လက်တည်းရဲ့အနာသိနီနောက်ပိုင်းမှာပထမပိုင်းတော့ငင်းကြတဲ့ဆန္ဒပြပွဲတွေရှိခဲ့တယ်။ဟလာတန်တဲ့ရဲကလည်းပဲပထမပိုင်းပထမပိုင်းအစောပိုင်းရက်တွေမှာတော့အပြည့်ထန်လို့တောင်ကြည့်ဒါပေမဲ့အခုတော့ကျွန်တော်တို့ရအောင်တွေ့နေကြတဲ့အတိုင်းပြင်းပြင်းထန်ထန်ကိုဟလာဖြိုခွဲဖန်စီတယ်ပြောရတော့လူခွေချိုးဖောက်မှုတွေအများကြီးဖြစ်ထားတာပေါ့နော်ဆိုတော့အဲ့လောက်အပြင်းထန်ဖြစ်ပြီးတဲ့နောက်ပိုင်းကျတဲ့အခါကျတော့အခုဆိုရင်ဟလာနေရာဒေသတချို့မှာဒီပြန်ပြီးတော့ဟလာခုခံကောက်ွယ်တဲ့အနေနဲ့ပြန်ပြီးတော့တိုက်ကြတာရှိတယ်တောင်မဟုတ်လည်းပဲကိုယ်တိုင်ကစပြီးတော့သွားတိုက်ကြတာရှိတယ်ဒါမျိုးတွေဖြစ်လာပြီပေါ့နော်တစ်ခါကဒီဆန္ဒရှင်ဆန္ဒသိမှုစန့်ကျင်ရည်နေတဲ့လူတွေကြားထဲမှာလက်နက်ကင်ပြီးတော့ပြန်တိုက်တာရှိလာဆိုတော့တနက်ကင်ပြီးတော့ပြန်တိုက်ကြပြီဆိုရင်ဒီလိုမျိုးဆန္ဒရှင်စန့်ကျင်နေတဲ့ဟလာလက်နက်ကင်အင်အားစုတွေဈားထဲမှာရောတက်မှာရောလူအခွင့်အရေးချိုးဖောက်တာမျိုးတွေရှိမလာနိုင်ပါဘူးလားအဲ့လိုရှိလာမယ်ဆိုရင်တော့ဘယ်လိုများကင်ကြွယ်လို့ရမလဲခင်ဗျာ
ဟုတ်ကဲ့ဒီလိုမျိုးခုခံစစ်ပဲပြောလက်နက်ကင်ပြီးတော့ပြန်ပြီးတော့စန့်ကျင်တာပဲပြောဒီလိုလောက်ဆောင်ဖို့ကကျွန်တော်တို့ဟိုကိုယ့်ဘက်ကကျွန်တော်တို့ဘက်ကစတာဟုတ်တယ်လို့သိကြပါတယ်နော်ဒီစေအုပ်စုအနေနဲ့ရင်းကျက်တာဆန္ဒပြမှုဖြိုခွဲတယ်ပေါ်ပြီးတော့လူမဆန်စွာလှုပ်ဆောင်တဲ့အခါမှာဒီနည်းနဲ့မရတော့ဘူးဆိုတော့ကျွန်တော်တို့လက်နက်ကင်ဖို့အတွက်ပြင်ဆင်လာပြီးတော့လှုပ်ဆောင်တာဖြစ်ပါတယ်။ဒါကတော့ဒီစစ်အာဏာရှင်ချုပ်ချရေးနီးလန်းနေရတဲ့တချို့နီးလန်းတခုကိုရွေးချယ်တာဖြစ်ပါတယ်။ကျွန်တော်တို့88တုံးကလည်းဒါမျိုးကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ကိုယ်တိုင်ခံစားလို့လက်နက်ကင်ခဲ့ဘူးလားရှိပါတယ်။ဒါကြောင့်လဲဆိုတော့လက်နက်ကင်ပြီးတော့ဖိနှိပ်တဲ့သူကိုရင်းရဲသွားနဲ့ပြန်ပြီးတော့လှုပ်ဆောင်လို့မရဘူး။ဒါကိုပြန်ပြီးတော့ခုခံမယ်ဆိုတဲ့ပုံစံမျိုးဖြစ်လာတာဒါပေမဲ့ကျွန်တော်တို့တတိထားလို့လိုအပ်ပါတယ်။ကျွန်တော်တို့ပါတော့ဒီစစ်အာဏာရှင်ကိုကျွန်တော်တို့ဘုံနဲ့ဆိုတော့လက်နက်ကိုပြပြီးတော့မတရားလုဆောင်နေတာနှိပ်စက်ခဲ့တာ။ဒီလူလူတို့အပြစ်နဲ့ဒီလိုလုဆောင်နေတာအကြမ်းဖြစ်တယ်။အဲ့တော့ဒါကိုရက်တက်မှုတွေလုဆောင်နေ နီးလမ်းတစ်ခုနေတော့ကျွန်တော်သဘောပေါက်ဒါပေမဲ့စစ်အုပ်စုရဲ့လုတ်ဆောင်မှုကိုမုန်းလို့သူတို့လုတ်ဆောင်တဲ့နီးလမ်းအတိုင်းလူမဆန်တဲ့လုတ်ဆောင်မှုတော့ကျွန်တော်လုပ်လို့မရဘူးပြက်လက်နက်ကိုလက်နက်နဲ့ပြန်တော့စန့်ချင်တယ်ဆိုတော့ကျွန်တော်တော်တော်နားလေတယ်ဒါပေမဲ့လက်နက်ကင်ပြီးတော့အကြမ်းဖက်ပြီးတော့မသက်ဆိုင်တဲ့ကီတူလူလူကိုထိခိုက်တဲ့အရာမျိုးကီတူလူလူရဲ့အတက်အိုးရင်စီးစိမ်ကိုချင်းချောက်တဲ့အရာမျိုးနောက်တစ်ခါလူကြီးအကျဉ်းရှိတဲ့ကီလူလေးပေါ်မှာချင်းချောက်ပြီးတော့လုံခြုံမှုမရှိအောင်အများကျွန်တော်တို့ဟိုလူသားမဆန်စွာနောက်ထပ်ကျူးလွန်တဲ့အကျမ်းဖက်မှုပုံစံမျိုးမဖြစ်ဖို့အတွက်တော့ကျွန်တော်အများကြီးကြည့်ပါတယ်။အားကြောင့်လဲဆိုတော့အကျမ်းဖက်မှုကိုလှုပ်ဆောင်လိုက်တာမျိုးပြိုင်နေတိုက်ပွဲနှစ်ခုကြားထဲမှာအချင်းချင်းတိုက်တာဒါအကျမ်းဖက်မှုပေါ့ပေါ့။ဒါတိုက်ပွဲပါ။ဒါပေမဲ့လက်နက်ကိုသုံးချပြီးတော့တခြားသူတွေကိုထိခိုက်အောင်လှုပ်ဆောင်တာဆိုအကျမ်းဖက်မှုလမ်းကြောင်းဖြစ်တဲ့အတွက်ကျွန်တော်တို့ဘလောက်ထိပဲရည်ရွယ်ချက်ကောင်းနေဖြစ်စေစစ်ကိုမုန်းလို့စစ်ကိုတိုက်ပါတယ်ပြောသည့်တိုင်အောင်လုံရမှုတွေမှားရင်သွားတဲ့အခါမှာလက်နက်ကင်တက်ခွဲရရင်အကျမ်းတက်မှုဖြစ်သွားရင်ကျွန်တော်တို့တိဆောက်ခဲ့တဲ့မြေဥတော်လိုင်းရဲ့ကျွန်တော်တို့ဒီဂုံတိတ်ခါတီတူလူရဲ့ဒီမိုကရေစီလိုလားချက်ကိုပြန်ပြီးတော့တစ်ဖက်ကလည်းကုတုံးလုံးကိုလှုပ်ဆောင်နိုင်တယ်လို့ကျွန်တော်တို့မလိုလားအပ်တဲ့နောက်ထပ်အကျမ်းဖက်မှုတွေလှုပ်ဆောင်ပြီးတော့အဖွဲ့ဆိုပြီးတော့သတ်မှတ်ခိုင်းကျွန်တော်တို့ကဒါတော့မဖြစ်တဲ့အဲ့ဒီတော့ဒီစစ်ပွဲဆိုင်ရာကျွန်တော်တို့ဥပဒေရှိပါတယ်လက်နက်ကင်တပ်တွေရဲ့ကျင့်ဝတ်ချက်စည်းကမ်းရှိပါတယ်။အဲဒီတော့ဒါလေးတွေကိုလည်းကျွန်တော်တို့အတိတ်အားထားပြီးတော့လှုပ်ဆောင်ပေးဖို့အတွက်ဒါကိုလည်းကျွန်တော်တိုက်တွန်းလိုပါတယ်။ကျွန်တော်တို့ဒါနဲ့ပတ်သက်ပြီးတော့လှုပ်ဆောင်မယ့်ချက်တွေကိုလည်းအားလုံးသိအောင်အတိပေးဖို့အတွက်ကျွန်တော်ပြင်ဆင်နေပါပြီ
။ဟုတ်ကဲ့ပါခင်ဗျ။ဆိုတော့ဂျာကလာပြည်သူ့ညွေစုရဲ့မူဝါဒရဲ့ယက်တိချက်တွေနဲ့ပတ်သက်ရင်ဟလာယူရင်းရောဒီပါရောပေါ့လေသူပြည်သူ့နိုင်ငံတကာကအဓိကစိတ်ဝင်စားနေတာကဘာလဲဆိုတော့ဒီရခိုင်ပြည်နယ်ကနေထွက်ပြေးသွားကြတဲ့လူငယ်လူနည်းစုတွေနဲ့ပတ်သက်တဲ့ယက်တိချက်သဘောထားတော့ဒီလေးမှာရှိနေတဲ့လူငယ်လူနည်းစုတွေကအင်္ဂလိပ်ကိုထပ်ပြေးသွားကြတဲ့လူငယ်လူနည်းစုတွေကတို့တွေဒီလူခွင့်ရေးချိုးဖောက်မှုကိုအကြီးအကျယ်ခံစားခဲ့ကြရတဲ့သူတွေဖြစ်တယ်။ဆိုတော့ဒီလူငယ်လူနည်းစုတွေနဲ့ပတ်သက်ပြီးတော့ NUGC ကနေပြီးတော့တိကျပြတ်သားတဲ့မူဝါဒသဘောထားမျိုးမကြားသေးဘူးလို့အဲ့လိုပြောကြတာရှိတယ်။ဆိုတော့လူငယ်ကြီးနဲ့ပတ်သက်ပြီးတော့ NUG ရဲ့မူဝါဒရည်တည်ချက်သဘောထားကဘာများပါလဲပေါ့န
ော်။ NUG ရဲ့ရည်တည်ချက်မပြောခင်မှာလူခွင့်ရေးကိုလှုပ်ဆောင်တယ်ကျွန်တော်ရည်တည်ချက်ကတော့လူခွင့်ရေးဆိုတာလူသားအလုံးနဲ့သက်ဆိုင်ပါတယ်ပတူလာပဲဖြစ်ဖြစ်တခြားလူသားတယောက်ပေါ်မှာမတရားလှုပ်ဆောင်ခြင်းကလူခွေချိုးဖောက်မှုဖြစ်တယ်။အဲ့တော့လူခွေချိုးဖောက်မှုမှာပတူကပတူလှုပ်လို့ဆိုတဲ့အရာမျိုးကျွန်တော်မရှိဘူး။ပတူကပဲပတူကိုလှုပ်လို့လူခွေချိုးဖောက်မှုကိုလူခွေချိုးဖောက်မှုဖြစ်မြင်ပါ။အဲကြောင့်မို့ကျွန်တော်ဒီလူမျိုးဒီအစိုးရမှာတာဝန်ယူတဲ့အပိုင်းမှာကျွန်တော်အနေနဲ့လူခွေချိုးဖောက်မှုကိုကျွန်တော်ကင်ပယ်ဖို့လုပ်တယ်။လူခွေနဲ့ပတ်သက်ပြီးရက်တီမှုတွေလှုပ်ဆောင်မှုလိုအပ်တယ်ဆိုပြီးတော့ကျွန်တော်စတင်ပြီးတော့ပြောပါတယ်။ပြောတဲ့အခါမှာပထမဆုံးကျွန်တော်ကြုံတွေ့ရတဲ့အကြောင်းအရာကတော့ Ranger issue ပါ။ Ranger တွေပေါ်မှာအရင်တုန်းကပြိနှိပ်မှုတွေကျွန်တော်တို့ရှိခဲ့တယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံတကာလည်းအာရုံစိုက်နေတယ်။ဒါကြောင့်မလို့ NUG အနေနဲ့ Ranger နဲ့ပတ်သက်တဲ့မူဝါဒတစ်ခုရည်တည်ချက်တစ်ခုချမှတ်ပေးဖို့အတွက်ကျွန်တော်ကိုဝိုင်းဝန်းပြီးတော့အကြံပြုကြပါအဲ့တော့ကျွန်တော်အနေနဲ့ပြောတာနှစ်ချက်ရှိပါတယ်။ဟုတ်ကဲ့လူခွင့်ရေးကိုခြေခံမှုတွေလိုအပ်တယ်။ဒါပေမဲ့နိုင်ငံတကာပြောမှုအတွက်စက်ကူပေါ်မှာခြားရေးတဲ့ policy ရောကျွန်တော်မလုပ်ချင်ဘူး။အမှန်တကယ်လူသားရဲ့ရှုထောင့်ရလူခွေကိုခြေခံတဲ့ရည်တည်ချက်ဖြစ်ဖို့အတွက်ကျွန်တော်လှုပ်ဆောင်ခွင့်ပေးပါ။နောက်တစ်ခါဒါမျိုးရေးမယ်ဆိုလို့ရှိရင်တော့ပါဝင်ပတ်သက်တော်သူများနဲ့တွေ့ဆုံပြီးတော့သူတို့ရဲ့အတန်းသူတို့ရဲ့ခံစားချက်သူတို့ရဲ့အယူဆတွေကထည့်သွင်းဖို့လိုအပ်တယ်ဆိုတဲ့အရာကိုတောင်းတဲ့အခါမှာသူတို့ဒီအစိုးရအနေနဲ့တာဝန်ပေးတဲ့အတွက်ကျွန်တော်ဒါမျိုးတွေ့နေရပါတယ်။အဲ့တော့ကျွန်တော်တို့တွေ့ဆုံတဲ့အခါမှာသူတို့လည်းအတန်ဒီနားထောင်ရအောင်ကျွန်တော်တို့စိတ်ထဲမှာတွေးထားတဲ့ချက်ကိုလည်းသူတို့အနေနဲ့ဘယ်လိုလက်ခံလဲဆိုတာသိဖို့အတွက်ကျွန်တော်တို့နှစ်ပတ်လောက်ချိန်ယူရပါတယ်။အဲ့တော့မကြာမီမှာဒီလိုမျိုးကျွန်တော်တို့ NUG ကနေတက်တည်တဲ့လူညာများပေါ်မှာတက်တည်ချက် position ပေးပါခြေပတ်ချက်မှာကျွန်တော်ထွက်ပါ။အဲ့ဒီမှာတော့ကျွန်တော်တို့အကြအားဖြင့်ပြောချင်တဲ့ကိစ္စတစ်ခုကတော့လူညာတွေကိုလူညာဖြစ်ခေါ်တဲ့ချက်ကျွန်တော်တို့ဒါကိုလက်ခံ။ဘာကြောင့်လဲဆိုတော့သူ့ရဲ့တက်တည်ချက်ဖြစ်တယ်။နောက်တစ်ခါလူညာတွေမြန်မာနိုင်ငံအတွင်းမှာတခြားနိုင်ငံသားနဲ့တန်းတူเนาะသူတို့ပေါ်မှာလူ့ခွေချုပ်ပေါက်တာဘလို့မှကျွန်တော်တို့လက်မခံဘူး။ပတူပေါ်မှာခွဲခြားခြင်းမရှိစေရလူတူတူယောက်ရဲ့တူးချင်းခွေကြီးကိုကျွန်တော်တို့လက်ခံနဲ့အသိမှတ်ပြုလက်ကာဝယ်ပေးမယ်နောက်တစ်ခါ82ဥပဒေပေါ့နော်နိုင်ငံသားဥပဒေပါအားနဲ့ချက်အများကြီးရှိ135ဆိုရယ်နံပါတ်ကိုခြေခံပြီးတော့နိုင်ငံသားတတ်မှတ်တဲ့ဟာပါရိုးရင်းစားလည်းမကဘူးတခြားလူမျိုးတွေပါအများကြီးကျွန်တော်ထိခိုက်တဲ့ဟာမျိုးဖြစ်တယ်ဒါကြောင့်မလို့82ဥပဒေကိုကျွန်တော်တို့ဖိနှိပ်တဲ့ဥပဒေဖြစ်ကျွန်တော်တတ်မှတ်တယ်ဒီဥပဒေကိုကျွန်တော်ပယ်ဖျက်ပြီးတော့တကယ်နိုင်ငံသားအဖြစ်ကိုကျွန်တော်တို့ရရှိရတတ်သောသူများအားလုံးဝေးပွားမှုပါခြေခံပြီးတော့လက်ခံတဲ့နိုင်ငံသားဥပဒေကိုရှေ့ဆက်လက်တွဲလှုပ်ဆောင်သွားဖို့အတွက်ဒီစီးရေးဆွဲသွားဖို့အတွက်ရှေ့လုံနိုင်စေမှာကျွန်တော်ချမှတ်တာဒါလေးကတော့ ပါတဲ့ချက်တွေတချို့ချက်ကိုကောက်တုတ်ပေါ်ပြတ
ာတိတ်မကြရင်ဆက်ပိုင်းပြမှာပဲပြည့်စုံထွက်လာမှာပေါ့နော်ဒါ
ဒါဒီကျွန်တော်တို့အခုတော့နောက်ဆုံးစစ်ထိရောက်နေပါပြီခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့စောင့်မျှော်နေပါမယ်ပြရဘူးဆိုတော့ဒီမေကုန်းကတော့လူခွင့်ရင်တိုက်တော့မသက်ဆိုင်ပါဘူးဒါပေမဲ့ကော်မျိုးမင်းကိုတိုင်ကဟာလာဒီဆီယနာသိန်းပတိုင်ငယ်ကလည်းပဲဒါလူခွင့်နဲ့ပတ်သက်တော့ရှော့လုပ်လာတယ်ဆီယနာသိန်းနဲ့ကာလာနောက်ပိုင်းမှာလည်းပဲဆီယနာသိန်းတောင်ခိုင်မှာဆန့်ကျင်ပြီးတော့အခုဆိုရင်အစိုးရအဖွဲ့တွေမှာတော့တာဝန်ယူပြီးတော့ဝင်လို့တဲ့အဆင့်ကိုရှိလာပြီပေါ့နော်ကျွန်တော်ကော်မျိုးမင်းရဲ့အမြင်သဘောတော့ကိုသိချင်တာပါဒီအကြမ်းဖက်စီရီယမ်လှုပ်ရှားမှုနောက်တစ်ခါဟာလာမျိုးဦးတော်လန်ကြီးနောက်တစ်ခါဒီ generation z ပေါ့နော် generation z music တဲ့လူငယ်တွေသူတို့လှုပ်ဆောင်နေတာသူတို့ရဲ့ရည်တည်ချက်တွေစသဖြင့်အဖြစ်ဒါတွေကိုအခိုင်အမာထောက်ခံနေကြတဲ့လူတွေရှိတယ်ဆိုတာလည်းကျွန်တော်တို့အားလုံးသိပါတယ်။တစ်ဖက်မှာလည်းပဲဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်သုံးနေတဲ့ဘဝကတော့ non believer ပေါ့နော်။ဒါတွေအောင်မြင်ဖို့မလွယ်ဘူး။အောင်မြင်မှုရဖို့ခက်တယ်။ဒီလိုရတဲ့ကတော့တိတ်တော့မဟုတ်လာဘူး။စသဖြင့်ပဲ CDM ကိုလည်းမယုံကြည်ဘူး။ຫນွေဦးဒေါ်လာရေးကိုလည်းမထောက်ခံဘူး။ Generation Z ကလုံးနေတာကိုလည်းပဲအန်းအန်းအန်းဆိုတော့လူမျိုးတွေရှိပါတယ်။ဒါအခိုင်အမာရှိတယ်။အဲဒီလူမျိုး non believer တွေနဲ့ပတ်သက်ပြီးတော့ဘာမှမပြောချင်ဘူး။လူတွေမှာ
အမြင်မျိုးရှိပါတယ်။ခံယူချက်မျိုးရှိပါတယ်။တိတ်တန်တမိတ်ဆိုတာအမှန်တော့ဘယ်လိုမှမဖြစ်နိုင်ဘူး။အဲ့ဒီပုံစံကအာနာရှင်စနစ်မှာပဲအတင်းကျပ်ကြီးကောင်းကြီးဆိုင်ပြီးတော့ဒီကောင်းကြီးလက်ဟိုစားเนาะကျွန်တော်တို့အမိတ်ချမှတ်တဲ့ပုံစံမျိုးဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ဒါအသွေးမတူတာမျိုးမျိုးပါ။ဘယူစမတူတာလည်းမျိုးမျိုးပါ။အရင်ကအောင်မြင်မယ်ဆိုရင်ယုံကြည်တဲ့နေတယ်ဒါလည်းသူ့ရဲ့အခွင့်အရေးပဲ။ယုံကြည်ဖို့တော့လည်းကြိုးပမ်းနေကြ။ဒါကိုမှားတယ်ပြောလို့မရ။တစ်ဖက်မှာလည်းဒါနဲ့ပတ်သက်လို့မအောင်မြင်ပါဘူးကွာဆိုတာဒါကကျွန်တော်တို့ဒါသဘောဆိုပါဟောတယ်လေ။ဘက်တပ်ဘက်ပစ်တနာကိုလူပေါင်းလို့ခင်တာအဲ့တော့ဒါမျိုးမအောင်မမြင်ပါဘူးမအောင်မြင်ပါဘူးလို့ပြောတယ်လူကျွန်တော်ဒါလည်းသူ့ရဲ့ရည်တည်ချက်ပဲကျွန်တော်တို့ပြဿနာရှိဒါပေမဲ့ကျွန်တော်တို့ကတော့အင်အားဆုံးရှုံးတာပေါ့နော်ဒီတိုင်ပွဲကကျွန်တော်တို့ကပြောမယ်ဆိုရင်အာနာရှင်စနစ်ကိုလုံးဝအမြင့်ချော်အောင်လုံးဆောင်နေတာမယုံကြည်လို့မပါတဲ့ခါမှာတကယ်ကျွန်တော်တို့ကအင်အားယူရဒါပေမဲ့ကျွန်တော်ညံသူလို့မတတ်ပါဘူးဘာကြောင့်လဲဆိုတော့သူ့ရဲ့ရည်တည်ချက်ဖြစ်တယ်ဒါပေမဲ့ကိုယုံကြည်တဲ့တိုင်ဒီကိစ္စကိုမပါဝင်တာကိစ္စမရှိအဲ့မယုံကြည်လို့ဆိုပြီးတော့တခြားသူရဲ့ယုံကြည်ချက်ကိုအနှောက်အယှက်ပြုမယ်အဖြစ်စီးလို့မယ်ဒါမျိုးဆိုတော့ကျွန်တော်တို့ဒါကကိုယ့်ရဲ့ယုံကြည်ချက်တက်ပို့ပြီးတော့ပြင်းထန်သွားတယ်เนาะကိစ္စမျိုးဖြစ်သွားတယ်အဲ့တော့မကူညီနေပါမနှောက်အယှက်ပါမပါဝင်ခြင်းနေပါအပုတ်မချပါနဲ့เนาะမအောင်မြင်မှုထင်လို့ရှိရင်ကိုယ့်ယုံကြည်တိုင်းကိုလှုပ်ပါဒါပေမဲ့ဒဏ္ဍာရီတော့မလှုပ်ပါနဲ့အဲ့ဒါတော့ကျွန်တော်ပြောချင်ပါတယ်ဘာကြောင့်လဲဆိုတော့ဒီကိစ္စကယုံကြည်ခွင့်မတူပွဲပြခွင့်လားလူသားရဲ့ခွင့်လေဒါပေမဲ့မယုံကြည်တာကြောင့်မို့လို့ကျွန်တော်တို့အနှောက်အယှက်ပေးတာနောက်တစ်ခါမဟုတ်မမှန်တဲ့တင်းနေနဲ့ပြောကြတာနောက်ကဒါနဲ့ပတ်သက်ပြီးတော့เนาะကျွန်တော်တို့မှားယူတဲ့တင်းနေဖြတ်တာတကူကဒါတော့မဖြစ်တဲ့အကြောင်းလားဖြစ်တယ်လို့ပဲပြောချင်ပါတ
ယ်ဟုတ်ကဲ့ပါဘုမင်းမင်းတော်လည်းပြည့်စုံပါပြီကျွန်တော်ပြီးခြင်းတဲ့မိကုန်းဒီလည်းပါသွားပါပြီဘုမင်းမင်းနေနေနောက်ဆုံးပါများပြည့်ဆွတ်ပြောချင်ပါသေးလေခင်ဗျာ
အဲ့တော့ဒီတိုက်ပွဲကကျွန်တော်တို့ယုံကြည်မှုတိုက်ပွဲဖြစ်ပါတယ်ကျွန်တော်တို့ဘလောက်ထိဒီမိုကရေစီနဲ့လူ့ခွင့်ရေးပေါ်မှာယုံကြည်လဲဘလောက်ထိစစ်အာဏာရှင်ကိုမုန်းတီးလဲဆိုရင်ယုံကြည်မှုတိုက်ပွဲဖြစ်တယ်အဲ့တော့တစ်ခါမှစစ်အုပ်စုကလည်းလက်နဲ့အားကိုးနဲ့ဖိနေတယ်ကျွန်တော်တို့ကလည်းကျွန်တော်တို့ယုံကြည်ချက်ခိုင်မာစွာဖြင့်ညီညွတ်စွာအသုံးပြုတော့လှုပ်ဆောင်နေတယ်ဆစ်ဆက်ရှိနေကွာတာဆစ်ဆက်ရှိတော့ကြောင်းသားတစုပဲเนาะဥဆောင်နေတယ်နောက်ပိုင်းမှပြည်သူလူပါအခုကျတော့ကျွန်တော်တို့ကမျိုးဆက်တွေအားလုံးပါဝင်လာတဲ့ကိစ္စတစ်ခုကကျွန်တော်တို့မျိုးဆက်တွေကြားထဲမှာဘလောက်ထိမျိုးဆက်ပေါ့ကွာယုံကြည်တာဒီမိုကရေစီနဲ့လူ့ခွင့်ရေးဆက်အာဏာရှင်စင်းချုပ်ငင်းဆိုတဲ့အရာတူဖြစ်ပါတယ်အဲ့ဒီတော့မျိုးဆက်တွေပါဝင်နေတဲ့ဒီတိုက်ပွဲမှာကျွန်တော်တို့ပြည်တွင်းရဲ့အင်အားတွေမလျော့ဘူးလေလိုအပ်တယ်။တစ်ချိန်တည်းမှာရင်ကီပါရဲ့စာနာနားလည်မှုနဲ့ပူးပေါင်းပါဖို့လိုအပ်ပါတယ်။အဲတော့တစ်ခါတည်းကျွန်တော်တို့တိုက်ပွဲကြာလာပြီလေအားမလို့အားမရဖြစ်တာရှိပါလေ။ဒါပေမဲ့ကျွန်တော်တို့ကခစ်ပေါင်းစနစ်ပေါင်းများစွာတည်ရှိနေတဲ့အရာကိုထူထောင်ရတာဖြစ်တဲ့အခက်အခဲအများကြီးဖြစ်နေတာဖြစ်တဲ့အတွက်စိတ်သက်ရော့မယ်လို့ခံစားတိုင်းခံစားတိုင်းအောင်းလို့အောင်းမြင်ရမယ်ဆိုတဲ့စိတ်ကားမျိုးလက်ရှိလှုပ်ဆောင်နေတဲ့လုပ်ငန်းထဲမှာအောင်မြင်မှုတွေကိုဆက်လက်ပြီးတော့အားကြီးပြီးတော့ရှေ့ကိုဆက်လက်တိုးကြပါလို့တိုက်တွန်းလိုပါတယ်အားလုံးနဲ့လေးစားပါခင
်ဗျဟုတ်ကဲ့ပါမဟာလက်တဲ့ဂျာကအချိန်ပေးပြီးတော့ကျေးဇူးပေးတဲ့အတွက်ဒူပဲကျေးဇူးတင်ပါတယ်ဘောမျိုးမင်
းဟုတ်ကဲ့ကျေးဇူးတင်ပါတ
ယ်ဂျမ်းမာစွာနဲ့ဒေးရန်ကင်းစွာနဲ့သွားခြင်းနဲ့ပန်းနိုင်ကိုရောက်နိုင်ပါစေလို့ဆုတောင်းပေးပါတယ်ခင်ဗျာ
ယုံကြည်စွာနဲ့ဆက်လက်လျှောက်လှမ်းနေပါခင်ဗျာကျေးဇူးတင်ပါတယ
်ဟုတ်တပူနည်းနည်းခင်ဗီဒီယိုမြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင်
အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုကျင်ပြပါတော့မယ်ရှင်
။ဘာသာရေးလွတ်လပ်ခွင့်ဆိုတာဟာတခြားသောလူအခွင့်အရေးတွေနည်းတူလူသားတိုင်းရပိုင်ခွင့်ဖြစ်တယ်လို့အမေရိကန်နိုင်ငံကြားရေးဌာနလူအခွင့်အရေးနှစ်ပတ်လည်အစည်းအဝေးခန်းစာထဲမှာဝန်ကြီးဘလင်ကင်ကထည့်သွင်းကြေညာလိုက်ပါတယ်
။ All people everywhere are entitled to it.
no matter where they live, what they believe, or what they don't believe.
Ludarai ha, Beniama Nene, Bebada, Ajuwada, Chipche, Gogwe Yongjijin, Magogwe Mayongjijin Suraha, Dro Lu Dain Kiame, the Chado Lu Quen Yerio, Leda Line Hamu Machine, Bada Yelula Quenole, a Pietwa account upon Imam Hopu. ပြည်သူလူထုရဲ့လွတ်လပ်စွာကျင့်ကြံကိုးကွယ်ခွင့်ကိုအစိုးရရဲ့ချိုးဖောက်နေရင်ကြံလူ့အခွင့်အရေးတွေအားလုံးကိုအန္တရာယ်ကျရောက်စေတယ်လို့ဝန်ကြီးဘလင်ကင်ကပြောသွားတာပါ။ကမ္ဘာတစ်ဝှမ်းပြည်သူများစွာတို့ဟာဘာသာရေးလွတ်လပ်ခွင့်နဲ့အလံဝေးနေစေဖြစ်ပါတယ်။ PEW တူဒေသနာဌာနရဲ့လေ့လာချက်အရ အိရန်အုပ်စိုးသူတွေဟာခရိယန်၊ဘာဟာရီ၊ဂျူး၊ဆိုရိုအက်စတီရီယန်၊ဆိုနီနဲ့ဆူဖီမွတ်စလင်တို့အပါအဝင်ဘာသာရေးလူနည်းစုတွေကိုဆက်လက်ချိန်ချောက်နှောက်ယှက်ဖမ်းဆီးနေပါတယ်။မြန်မာနိုင်ငံမှာအာနာသိန်းစစ်ခေါင်းဆောင်တွေဟာမွတ်စလင်ရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုနဲ့တခြားရဲစက်မှုတွေကိုကျူးလွန်ရမှာပါဝင်သူတွေဖြစ်ပါတယ်။ရုရှားနိုင်ငံမှာအာနာပိုင် င်ပစ္စည်းဥစ္စာတွေကိုတင်ဆက်နေစေဖြစ်ပါတယ်။ Saudi Arabia နိုင်ငံဟာခရစ်ယာန်ဘာသာဝင်တပန်းကျော်နေထိုင်တဲ့နိုင်ငံဖြစ်ပေမဲ့ခရစ်ယာန်ဘုရားကျောင်းတစ်ကျောင်းမှမရှိတဲ့တခုတည်းသောနိုင်ငံဖြစ်ပါတယ်။တရုတ်ပြည်သူသမ္မတနိုင်ငံဟာဆိုရင်လေဘာသာကိုးကွယ်မှုဆိုင်ရာဖော်ထုတ်ခြင်းကိုယာဇဝတ်မှုအဖြစ်ကြဲကြဲပြန့်ပြန့်သတ်မှတ်ထားပြီးရှင်ကျန်းနယ်ကဝီဂါမွတ်စလင်တွေအပါအဝင်ဘာသာကြားနဲ့တိုင်းရင်းသားလူနည်းစုတွေအပေါ်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ပြစ်မှုတွေနဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုဆက်လက်ကျူးလွန်နေပါတယ်။တချို့နိုင်ငံတွေကတော့ဘာသာရေးလွတ်လပ်ခွင့်ကိုလေးစားမှုပြသလာတယ်လို့လည်းဝန်ကြီးဘလင်ကင်ကဆိုပါတယ်
။ Last year, the civilian-led transitional government in Sudan repealed apostasy laws and public order laws that have been used.
ဆူဒန်နိုင်ငံမှာအယက်သားဥဆောင်တဲ့ဂျားပြတ်အစိုးရဟာဘာသာကြားလူနည်းစုတွေကိုပြဿနာရှာနှောက်ယှက်ရာမှာအသုံးချနေတဲ့နိုင်ငံရေးဝါဒနဲ့ဥပဒေတွေအမိန့်တွေကိုယမန်နှစ်ကပြန်လည်ရုပ်သိမ်းခဲ့ပါတယ်။ Uzbekistan အစိုးရကလည်းဘာသာအယူဝါဒကြောင့်ထောင်ချခံရတဲ့ယာနဲ့ချီတဲ့လူတွေကိုပြန်လွှတ်ခဲ့ပါတယ်။ Turkmenistan နိုင်ငံမှာဆိုရင်လည်းဘာသာတရားအရစစ်မှုထမ်းဖို့ဘာသာယုံကြည်မှုအရငင်းဆန်ခဲ့တဲ့ယေဟောဝါသက်သေခံ16ဦးကိုပြန်လွှတ်ခဲ့ပါတယ်။ဘာသာရေးလွတ်လပ်မှုအတွက်အမေရိကန်ရဲ့ရှေ့လျားတဲ့ဥဆောင်မှုကိုဆက်လက်ထိန်းသိမ်းသွားမယ်။ဘာသာကိုးကွယ်မှုအခြေပြုအမုန်းတရားတွေခွဲခြားဆက်ဆံမှုတွေအလုံးကိုတိုက်ဖြတ်နိုင်ဖို့အတွက်လူအခွင့်အရေးလှုပ်ရှားသူတွေဘာသာရေးအတိုက်အဝန်းတွေနဲ့ဆက်လက်ပြီးပူးပေါင်းဆောင်ရွက်သွားမယ်လို့လည်းဝန်ကြီးဘလင်ကန်ကပြောကြားကြောင်းပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါတယ်ရှင်
။အခုတော့သတင်းအချင်းချုပ်ကိုမတ်တင်ဂီထိုက်ကပြောပြမှာပ
ါ။အမေရိကန်သတင်းသမားအပါအဝင်မြန်မာနိုင်ငံတွင်ဖမ်းဆီးခံထားတဲ့ဒါဇင်နဲ့ချီတဲ့သတင်းသမားတွေအလုံးချက်ချင်းပြန်လွှတ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။အာဏာသိမ်းစစ်တပ်အပေါ်နိုင်ငံတကာရဲ့တစည်းတလုံးတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဟာဆိုရင်မြန်မာနိုင်ငံမှာအရတားအချုပ်မှုစနစ်ပြန်လည်ဖြစ်ထွန်းလာစေရည်အတွက်အထောက်အကူဖြစ်နိုင်တယ်လို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်ရေးအထူးကိုယ်စားလှယ်တွမ်အန်ဒရူးစ်က VOA အာရှအစီအစဉ်နဲ့တည်တံ့ဆက်သွယ်မေးမြန်းမှုမှာပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဘောလ်ကန်ဘော့စကီးယားနဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာတို့အင်ကာနစ်မှာရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့မြန်မာနိုင်ငံတွင်းကလက်ရှိအခြေအနေတွေကိုဆွေးနွေးကြပါတယ်။အမေရိကန်နဲ့ရုရှားနိုင်ငံကြားသဘောထားကွဲစရာကိစ္စတွေပေါ်ပေါက်နေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာဇွန်လ16ရက်နေ့မှာမျက်နှာချင်းဆိုင်လူချင်းတွေ့ဆုံဖို့ရှိနေပါတယ်ရှင
်။သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်အောင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဇူဘဲနဲ့ကယ်ဗင်ဖောင်လာတို့ဖြစ်ပါရဲ့ရှင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီမှာဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်ကဘာတော်ဘွားကနားဆင်ကြတဲ့တော်ရရှင်အားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ကျမတို့ရဲ့ VOA အတန်လွှင့်အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မြေနားဆင်နိုင်ပါရှင်ကျမအင်ဂျင်နိုင်ပါ